ဝိရိဇ္ဇအတုတ္တံကိုဆက်ဟောနေပါတယ်နော်ဒီနေ့ဘယ်ရောက်တော့လဲယောနုခတိတံကုကုတိသဗ္ဗကနံပထမတရံပါဒနာခတိကာယဝမုခတုံတကေနဝအန္တကောတံပဒါလက်တဝသုတိနာအဘိနိဗ္ဗိဇိယကိဉ္တိသုတဝဆနိယောဇိတောဝဂတိထောဝတိယမနာတကရောပုံနာတေတံကုကုတိသဗ္ဗကနံထိုခြင်းငယ်တို့တွင်ယောအခြင်းခြင်းငယ်တိပထမတရံရှိဥစွာပါဒနာခတိကယဝခြေသည်ဖြင့်တောလကောမုခတုံနကိနာဝနှုတ်သည်ဖြင့်တောလကောအန္တကောတံဥခုံကိုပဒလိတဝဖောက်ခွဲ၍သူတိနာချမ်းသာစွာအဘိနိဗ္ဗိစေယဖောက်ခွဲ၍ဖောက်ခွဲထွက်ခွာ၍လာလျာဤသောထုကဲ့သို့သောကျင့်ငယ်ကိုဇိတောဝအကြည့်ဟု၍၎င်းကနိတောဝအကြည့်အငယ်ဟု၍၎င်းကိဋ္တိအသောလျင်ဝဇ္ဇနီယောပြောဆိုသည်ပြောဆိုတတ်သည့်အတ္တနုခောဖြစ်ရပါသည်နိအတ္တဖြစ်ရပါသည်နိဒါကြောင့်ပုံနာအဲ့ဒီကျက်ကြီးတွေကဟုတ်ခုနှလုံးရှင်းလုံးကိုလုံးဆယ်လုံးဆယ်တလုံးဆယ်နှလုံးစသည်ရှိတယ်ဆိုကြတော့နော်အဲ့ဒီကျိတ်မကြီးကနေပြီးတော့ဒီကျက်တွေပေါ်မှာကောင်းစွာဝတ်တယ်ကောင်းစွာကိုငွေကျဲငွေကိုထုံတယ်ကောင်းစွာကျက်နံကိုထုံပေးတယ်ဒီလုပ်ငန်းခွင်သုံးခုပြုလုပ်ခဲ့ရင်ဒီကျက်ငယ်တွေထဲမှာရှင်းဥစွာကျက်ငယ်လေးတကောင်ကခြေသက်လက်သက်ဖြင့်သောလကောနှုတ်သည်ဖြင့်သောလကောမိမိရဲ့ဥက္ကံကိုဖောက်ခွဲပြီးတော့ချမ်းချမ်းသာသာဖြင့်ထွက်ခွာလာတဲ့မွေးဖွားလာတဲ့ဆိုကြစို့ရှင်ဥစွာထွက်ပေါ်လာတဲ့မွေးဖွားလာတဲ့ထိုချက်ကိုအကြီးလိုပဲပြောမလားအငယ်လိုပဲပြောမလားလို့ဘုရားရှင်ကမေးခွန်းတစ်ခုမေးတယ်နော်ဒီနေရာမှာအထင်ကရကဘုသူတ္တလေးတွေဖွင့်ဆိုထားပါတယ်နော်ဒီချက်မှကသူကကောင်းစွာဝတ်ခြင်းကောင်းစွာအပူငွေ့ပေးခြင်းကောင်းစွာကျင့်နှံထုံခြင်းဆိုတဲ့လုပ်ငန်းခွင်သုံးခုကိုအမျက်မပြတ်ပြုလုပ်ခဲ့မယ်ဆိုရင်ဥရေကပုံသွမှုမရှိဘူးဒီလုပ်ငန်းခွင်သုံးခုကိုအမျက်မပြတ်ပြုလုပ်နေခြင်းသည်မိမိမွေးဖွားထားတဲ့ပေါက်ဖွားထားတဲ့ကျက်ဥလေးတွေကိုမပုတ်သွအောင်ထိမ့်သိမ်းစောင့်ရှောက်ပေးခြင်းလည်းဖြစ်တယ်နောက်တစ်ခုကဒီဥကိုအတွင်းမှာတည်ရှိနေတဲ့ဆွဆွနေတဲ့အစိဒတ်တွေရှိအဲ့ဒီအစိဒတ်အစိဒတ်တွေလည်းဒီလိုအပူငွေ့ပိနေခြင်းတည်းဟူသောအကြောင်းကြောင့်တဖြည်းဖြည်းကုန်ခန့်သွားတယ်ခြောက်သွေ့သွားတယ်ဥက္ကောကလည်းတဖြည်းဖြည်းပါလာတယ်ကျင့်ငယ်လေးရဲ့ခြေသေးတွေကလည်းထက်မြက်ဆူရှာလာတယ်နှုတ်သီးတွေလည်းထက်မြက်ဆူရှာလာတယ်နည်းနည်းလေးကျန်းလာတယ်ကျန်းလာတဲ့အတွက်ဘာဖြစ်လဲကျက်သားလေးကတဖြည်းဖြည်းယဉ်ကျက်လာတယ်ကျက်သားလေးတွေယဉ်ကျက်လာခြင်းတည်းဟူသောအကြောင်းကြောင့်ဥက္ကုံကလည်းပါးလှက်လာတဲ့အတွက်ကြောင့်အပြင်ကနေပြီးတော့လင်းရောင်ကြီးတွေကထိုးပေါက်ပြီးအတွင်းကိုဝင်လာတယ်အတွင်းမှာလင်းရောင်ကြီးတွေကထင်ရှားလာတဲ့အချိန်ခါမှာထိုးကျက်ငယ်လေးတွေကဘာလုပ်သလဲစိရံဝတ္တမယံတင်ကုတိတာဟတ္တဗဒ္ဒသံဘာတိတယိမ့်မှအယင်းသဗ္ဗလိအလောကဗဟိအလောကဒိဋ္ဌတိဣဒ္ဓဒါနိနောဒုက္ခဝိဟာရောပဝိတ္တိမယံငါတို့တိတင်ကုတိတာဟဋ္ဌပါဒကွိထအတောလက်ချေရှိကြကုန်လျက်သမ္ပတိကျင်းကြောင်းသောအရာ၌စိရံကြံမြင်စွာသည်မှဝတ္တဣဿဟိနေကြရလေကုန်စွာတကားจิตကလေးရဲ့စိတ်ထဲမှာနော်ဒုဟာကွေးထတဲ့လက်တွေကြည်တွေဖြင့်အလွန်ကျင်းမြောင်းတဲ့နေရာမှာအကျဉ်းချမြင့်စွာအိစက်နေကြရပါကလားဆိုတဲ့ဒီလူစိတ်ထားလေးတွေပေါ်လာတယ်လူသားတွေနေတဲ့နေရာကဘယ်နဲ့တော့တော်တော်လေးများကျဲကလားဟမ်မကျဲပါဘူးနော်အရင်စားပြီးအလောကဗဟိအပနဲ့အရင်စားအလောကဤအလင်းရောင်ဒီလည်းပဲဒိဋ္ဌိထင်ရှား၍နေပေ၏အပြင်ဘက်ကိုလှမ်းဟုတ်ခွဲပြီးကြည့်မယ်ဆိုရင်မြင်နေတယ်အပြင်မှာလည်းဒီအလင်းရောင်ကတော့ထင်ရှားနေပြီဣဋ္ဌယခုခန္ဓာဣဋ္ဌဒါနိဣဋ္ဌဣနိယ၌ဒါနိယခုခန္ဓာ၌နောကတို့အာ ဒုက္ခဝိဟာရောချမ်းသာစွာနေထိုင်ရခြင်းဒီဝိသတိဖြစ်ကောင်းဖြစ်ပါလိမ့်မယ်သူတို့ကစဉ်းစားကြနေနော်ကုက္ခမတို့အပြင်းမဆလို့ရှိရင်တော့ဒီနေရာမှာချမ်းချမ်းသာသာနေထိုင်ရကောင်းနေထိုင်ရလိမ့်မယ်လို့ဒီလိုနှလုံးပိုက်ပြီးတော့မလုပ်တဲ့နေခမိတုကမ္မဥက္ကွန်တွင်မှထွက်ခွာလိုသောစိတ်ဓာတ်ရှိကြကုန်သည်ဟုတ်တော်ဝါဖြစ်ကြကုန်၍ကပလံဥက္ကွန်ကိုပါတိနာခြေဖြင့်ပဟရန်တိကြောက်ကံကြလေကုန်၏ခြေနဲ့ဥက္ကွန်ကိုပိတ်ကန်တယ်နောက်တစ်ခုဒီလောက်နဲ့ပြီးသားဆိုတော့မဟုတ်သေးဘူးဂီဝန်လေကိုပတရင်းတိဆန်တန်းကြလေကုန်၏ခြေတော့နဲ့ဥက္ကွန်ကိုပိတ်ကန်ပြီးလက်ပင်လေးဆန့်ထုတ်လိုက်တယ်တတတံကပဏံဒွေတံပိစတိတရောထုနောမတံကပဏံထုဥက္ကုန်တိဒွေတံနှစ်ဖြာထက်ချမ်းပိစတိ꿰၍သောပေ၏ဥက္ကုန်ကနှစ်ဖြာထက်ချမ်း꿰ထွက်သောပြီ꿰ထွက်သောတဲ့အခါကျတော့မှကုက္ကုတဗောဓကံပခိဝိတုနန္တတေခနာနုရူပံဝိဝရန္တာနိခမန္တိကုက္ကုတဗောဓကကျင့်ငယ်တို့အတိပခိအတောင်တို့ကိုဝိတုနန္တခတ်တွဲကြကုန်လျက်ဒိခနာနုရူပံထုခနာအလျောလျောဘတ်တော်ဝိရဝံလျောလျောပါစွာဝိရဝံတာမိတွန်ကြကုန်လျက်និခမန္တိထွက်ပေါ်၍လာကြလေကုန်၏ဥက္ကုအတွင်ဖြစ်ပေါ်ထွက်လာတဲ့ဒီကျင်ကသားလေကျင်သားငယ်လေးတွေကလည်းရှိဥစွာအတောင်လေးတွေခါပြီးတော့မိမိတို့နဲ့ထိုအချင်းခံမှတင့်တဲ့လျောပါတဲ့အတန်လေးတွေမြည်တွန်ပြီးတော့ထွက်ခွာလာကြပြီဧဝនិခမန္တနိစ္စတိတံယောပထမတရဏិခမတိသောစေတောတိဥစတိဧဝံဤသောနိခမတာနိသထွက်ပေါ်၍လာကြသည်လိဖြစ်ကြကုန်သောနေတံထိုကျင်ငယ်ထို့တွင်ယောအကျင်ကျင်ငယ်သည်ပရမတရံရှိဥစွာနိခမတိထွက်ပေါ်၍လာခဲ့ပြီ။သောထိုကျင်ငယ်ကိုစေတောသည့်အကြည်ဆုံးဟူ၍ဟောစတိခေါ်ဆိုအပ်ပါ၏။ရှိဥစွာထွက်ပေါ်လာတဲ့ဒီကျက်ကလေးကိုအငယ်လို့ပြောမလားအကြည်လို့ပြောမလားအကြီးဆုံးပဲလို့ပြောရမယ်ဒီဥပမာလေးဆောင်းတာကဘုရားရှင်ကဒီလောကလုံးမှာဘုရားရှင်လည်းအကြီးဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုဘုံနာကြီးကိုသိစေခြင်းနဲ့ဘုံနာကြီးကဇာတိခေါ်တဲ့မွေးဖွားတဲ့ဇာအဖြစ်အကြီးဆုံးဖြစ်တယ်ဆိုတာကိုသူ့ဘက်ကလက်ခံထားတယ်ဘုရားရှင်ကတော့မွေးဖွားတဲ့ဘက်ကနေအကြီးဆုံးလို့မပြောလို့ဘူးပရိယေတမျိုးနဲ့ဒီဥက္ကုံကိုဖောက်ခွဲတာကိုစံထားပြီးတော့အကြီးဆုံးအဖြစ်နဲ့နမူနာထားပြီးဘုရားရှင်ကတရားဟောခြင်းနေတယ်နော်အဲ့ဒီအချိန်ကမှဘုရားရှင်ကခေဥစွာဥက္ကုံကိုဖောက်ခွဲပြီးထွက်ခွာလာတဲ့ဒီကျက်ကလေးကိုအကြီးလို့ပြောမလားအငယ်လို့ပြောမလားလို့ဒီမေကိုမေးလိုက်တဲ့အချိန်ခါမှာဝိရိဇာပုံနာကြီးကပါပြန်ပြီးလျှောက်ထားတယ်ဇိထောတိတ္တဘောဂောဓမ္မဝသနိယောသောဟိနေတံဇိထောဟောတိဘောဂောဓမ္မအိုရှင်ဂောဓမ္မစေတောအတ္တထုံကျင့်ငယ်ကိုအစေတောတိအကြည့်ဟူ၍ဝဇ္ဇနိယပြောဆိုသည်ဘောဂရမဩဂရမသောထုံကျင့်ငယ်ကိုစေတောတိအကြည့်ဟူ၍ဝဇ္ဇနိယပြောဆိုသည်ပြောဆိုထက်သည့်အတ္တဖြစ်လျာ၏ဟိမှန်လပေ၏သောထုံကျင့်ငယ်သည်နေတံထုံကျက်တံငယ်အပေါင်းတို့တွင်စေတောအကြည့်ဆုံးသည်ဟောသည်ဖြစ်ပါ၏ကောင်းဆုံးဥက္ကုံကိုဖောက်ခွဲထွက်လာတဲ့ဒီကျက်ကိုအကြည့်ဆုံးပြက်လို့ပြောနိုင်ပါတယ်ဆိုပြီးဘုံနာကြီးဘက်ကဝန်ခံတယ်ဘုရားရှင်တို့စေကားအရာမှလိမ္မာကျွမ်းကျင်တော်မူပုံပဲနော်တစ်ဖက်ကမေးကမေးပြီးတော့မှတစ်ဖက်ကအဖြေရတဲ့အခါကျမှဘုရားရှင်ကတရားဆက်ဟောတယ်ဘယ်လိုလဲဧဝမေဝကအဟံပြမနာဝိဇာကတယပဇာယအန္တဗုဒ္ဓယပရိယောနတယဝိဇာတကောတမ္ပတာလိတဝါဧကောဝါလောကေအနုတ္တရသမ္မာသမ္ဗောဓိအပိသမ္ဗုဒ္ဓောသောဟံပြမနာစိတောတေထောလောကတာယမနာတကရောပုံနာဧဝမေဝခောဤဥပမအတုပင်လျင်အဟံငါဖျားသည်အဝိဇ္ဇာကတယအဝိဇ္ဇာတိဟူသောဥက္ကုံတွင်သို့ရောက်ရှိလျက်နေသောအန္တဗုဒ္ဓယဥက္ကုံအတွင်း၌ဖြစ်ပေါ်အဝိဇ္ဇာတိဟူသောဥက္ကုံအတွင်း၌ဖြစ်ပေါ်လျက်ရှိသောပရိယောနတယအဝိဇ္ဇာတိဟူသောဥက္ကုံဖြင့်အမြင့်ရှက်ခံနေရသောပဇာယတ္တဝအပေါင်း၌အဝိဇ္ဇာတကောတဝိဇ္ဇာတိဟူသောဥက္ကုံကိုပရာလိတ္တဝဖောက်ကွဲ၍ဧကောဝတယောက်တိတိသာလင်းလောကီလောက၌အနုတ္တရံအတုမရှိအမြတ်ဆုံးဖြစ်သောသမ္မာသမ္ဗောဓိသမ္မာသမ္ဗောဓိဉာဏ်တော်မြတ်ကိုအဘိသမ္ဗုဒ္ဓောထိုတွင်သိမြင်တော်မူခဲ့လေပြီပြမနာတက္ကရောပုံနာသောဟံထုံငါပြသည် လောကတတ္တဝါအဘောင်ဤစိထောအကြည့်ခတိတိထောအမြတ်ဆုံးပုဂ္ဂိုလ်သည်ဟောဒီဖြစ်ပါ၏။ဘုရားရှင်ကကျဲဥဂွန်အတွက်မှပေါခွဲပြီးထွက်လာတဲ့တတ္တဝါကိုစံထားပြီးတော့မြတ်စွာဘုရားကမိမိကိုယ်ကိုမိမိနှိုင်းပြီးပြောတယ်။ဘရဝါရီဟာအဝိဇ္ဇာဆိုတဲ့ဥဂွန်ထဲမှာအမြဲတမ်းအမြင့်ချက်ခံရတယ်အဝိဇ္ဇာဥက္ကဋ္ဌကိုရောက်နေတဲ့အဝိဇ္ဇာဥက္ကဋ္ဌမှာပဲဖြစ်ပေါ်နေကြတယ်။ဘာလဲအဝိဇ္ဇာ။အဝိဇ္ဇာဆိုတာကတိတိတိတိုက်တဲ့ယုတ်တရားနတ်တရားအကြောင်းတရားအကျိုးတရားအနိစ္စတရားဒုက္ခတရားအနတ္တတရားဒီကိုမသိဘူး။တိတိတိတိုက်တဲ့ဏိရောဓသစ္စာမကသစ္စာခေါ်တဲ့တရားဒီကိုလည်းမသိဘူး။တိတိတိတိုက်တဲ့တရားဒီလောကမှာဘယ်နှမျိုးရှိတယ်လဲ ?4 မျိုး။ဘာတွေလဲ?ဒုက္ခသစ္စာသမုဒိယသစ္စာ၊နိရောဓသစ္စာ၊မဂ္ဂသစ္စာဒီသစ္စာလေးပါးကတရားဝရီသိတဲ့သိတဲ့တရားဖြစ်ပါတယ်။ဒီသိတဲ့ဒီသစ္စာလေးပါးကိုမသိဘူးအဲ့ဒီသစ္စာလေးပါးထဲမှာအခြေခံကောင်းဆုံးသိရမယ့်တရားကဘာလဲ?ဒုက္ခသစ္စာ။အဲ့ဒီဒုက္ခသစ္စာတရားကသံခိတေနပိစုပါဒာနဲ့ခန္ဓာဒုက္ခလို့ဒီလိုဘုရားရှင်ဟောထားတဲ့အတွက်လူရင်းတုံရှင်းကိုပြောမယ်ဆိုရင်အကျဉ်းချုပ်အဖြစ်ဥပါဒဏ်နဲ့ခန္ဓာ၅ပါးသည်ဒုက္ခသစ္စာတရားဖြစ်တယ်။အတိဏ္ဏကပိစုပန်အစ္ဆဒမိဒ္ဒဩလာရိကဒုက္ခမဟိနပဏိဒ္ဒဒုရတန္တိကခေါ်တဲ့၁၁မျိုးသောအချင်းအဖြစ်ဒီနေတဲ့ယုတ်တရားအစုပုံဝေဒနာတရားအစုပုံသိညာတရားအစုပုံသင်္ခါရစတိတ္တတရားအစုပုံဝိညာဉ်တရားအစုအပုံပေါင်းလိုက်တော့၅ပုံဒီ၅ပုံကိုဥပါဒဏ်နဲ့ခန္ဓာ၅ပါးခေါ်တယ်ဒုဥပါဒနဲ့ခန္ဓာ၅ပါးသည်ဘာသစ္စာလဲဒုက္ခသစ္စာထိုဒုက္ခသစ္စာအမြင်ရနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးယုတ်တရားနတ်တရားပရမတ္ထတတ္တတို့သည်တရားဝါဒီသိသိသိတိုက်တဲ့တရားဖြစ်တယ်အဲ့ဒီသိသိသိတိုက်တဲ့တရားကိုမသိမှုကိုလည်းဘာခေါ်လဲအဝိဇ္ဇာအတေကြောင့်တရားဒီကြပိစုံပါအကျိုးတရားဖြစ်ပုံပိစုံပါအကျိုးတရားဒီကြအနာကအကျိုးတရားဖြစ်ပုံစတဲ့အကြောင်းတရားနဲ့အကျိုးတရားတို့ရဲ့ကြောင်းကျိုးဆက်နွယ်နေတဲ့သဘောဟာလည်းသိတဲ့သိတဲ့သမုဒိယသစ္စာတရားဖြစ်ပါတယ်။ထိုသမုဒိယသစ္စာတရားကိုမသိခြင်းကိုလည်းဘာလို့ခေါ်လဲ?အဝိဇ္ဇာလို့ခေါ်တယ်။သိတဲ့သိတဲ့ဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုမသိပဲမသိတဲ့မသိတဲ့ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါလူနာမြတ်မဆတ်တွေဖြင့်သိတယ်။အဲ့ဒီသိမှုကိုအတိမှန်လို့ခေါ်တယ်ဘာဖြစ်လို့လဲပရမတ္ထသစ္စာနဲ့ဘက်ကပရမတ္ထသစ္စာမျက်လုံးနဲ့လှမ်းကြည့်လိုက်တဲ့အချိန်ခါလောကမှာယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါလူနာမြတ်မဆရာရှိသလားမရှိဘူးဘာတွေရှိလဲယောက်ျားလို့ခေါ်ဆိုတဲ့ပုဂ္ဂိုလ်သတ္တဝါမိန်းမလို့ခေါ်ဆိုတဲ့ပုဂ္ဂိုလ်သတ္တဝါကိုဝိပဿနာဉာဏ်ပညာမျက်စိဖြင့်ရှုနိုင်တဲ့တရားကောင်းကဓာလေးပါဥတည်ပြီးတော့စိုက်ပြီးရှုလိုက်ရင်ဘာတွေတွေ့မလဲကလအမှုံတွေ့မယ်နော်ဒီကလအမှုံတက်ခွဲလိုက်မယ်ဆိုလို့ရှိရင်ယောက်ျားမိန်းမမခွဲဘဲနဲ့ပြောရင်တော့ယုံ28ပါးရှိမယ်ခွဲကြပြီးပြောမယ်ဆိုရင်ယောက်ျားမယုံ28မျိုးအမျိုးသမီးမှလည်းယုံ28မျိုးရှိအဲ့ဒီယုတ်တရားအစုအပုံကဖြစ်ပြီးတာနဲ့ချက်ချင်းပြစ်တယ်ဒါကယောက်ျားပဲဒါကမိန်းမပဲဒါကလူပဲဒါကနတ်ပဲဒါကသားပဲဒါကသမီးပဲဒါကအဖိုးကြီးပဲဒါကအဖွားကြီးပဲဒီလိုပြောပြလောက်တဲ့အချိန်ရှိသလားမရှိဘူးဖြစ်ပြီးတာနဲ့ချင်းချင်းပြည့်နေတဲ့တရားတွေပဲအဲ့ဒီဖြစ်ပြီးပြည့်နေတဲ့ဒီပရမတ္ထတရားတွေကိုဖြစ်ပြီးပြည့်တဲ့အနိစ္စတရားဒုက္ခတရားအနတ္တတရားအနေထအဖြစ်မသိတာကိုလည်းဘာခေါ်လဲအဝိဇ္ဇာအရင်လိုမသိဘဲနဲ့မြောင်းမြန်လှမ်းပြီးတော့ဒါကယောက်ျားဒါကမိန်းမဒါကလူဒါကနတ်ဒါကမြမဒါကသားဒါကသမီးဒါကအဖိုးကြီးဒါကအဖွားကြီးဒါကမိစက်တွေဖြင့်ဒီလိုခွဲခြားစိတ်ဖြာပြီးသိကြရင်ဒီအတိမျိုးကိုဘာလို့ခေါ်လဲအဝိဇ္ဇာမောဟလို့ခေါ်တယ်အတိမှန်းနေနော်အဲ့ဒီအတိမှန်းနေတဲ့နေဘက်မှာအတိမှန်းနေတဲ့ဒီအဝိဇ္ဇာကိုတရားတွေကိုပိတ်ဖုံးထားတဲ့အတွက်ကျက်ဥခွန်ထဲမှာကျက်ဥခွန်နဲ့တူတယ်လို့ဘုရားရှင်ကဟောတယ်အဝိဇ္ဇာဆိုတဲ့ဥခွန်ထဲမှာတရားတွေနင်းနေကြရတယ်တဏှိတရားဘုရားဟောအတိုင်တရားအမထုတ်ခဲ့ဘူးဆိုရင်တော့ဒကာကြီးဒီကလေးကဒကာကြီးသားမဟုတ်ပါဘူးလို့ပြောမယ်ဆိုရင်လက်ခံပါမလားလက်မခံနိုင်တဲ့ပုဂ္ဂိုလ်များတယ်နော် ဒီဒီကမာကြီးရဒကာကြီးဒီကမာကြီးမဟုတ်ပါဘူးလို့ပြောရင်ကောဘယ်နဲ့တော့ဒကာကြီးလက်ခံနိုင်မှာဟန်ကြဘူးထောက်ခံမဲ့ပုဂ္ဂိုလ်တော့နည်းနည်းနေပါတယ်နော်ပြောအောင်ခက်နေတယ်ဒီနေ့နော်အသက်ရှူကနည်းနည်းကြက်သွားတယ်နဲ့ကြည့်ပါရယ်နော်သူကဒါကစွဲနေတယ်ဒါက9ရက်ဒကမဒါက9ရက်ဒကဒါက9သားဒါက9သမီးဒါက9သနီးဒါက9မိစသည်ဖြင့်စွဲအာခမယမိမဟုတ်ပါဘူးပြောရင်ပြောနေလက်ခံဖို့ရမလွယ်ဘူးပရမတ္ထသစ္စာဆိုတဲ့မျက်လုံးမရှိဘူးတရားဝရီမှာအဝိဇ္ဇာဆိုတဲ့ဥက္ကဉ္ကြီးကအမြဲတမ်းပိတ်ဖုံးခံရအဝိဇ္ဇာဥက္ကဉ္တွဲမှနေနေရတဲ့တရားတွေဖြစ်တယ်ဒီအဝိဇ္ဇာဆိုတဲ့ဥက္ကဉ္တွဲဖြင့်ဥက္ကဉ္ထဲမှနေလိုက်တော့တဏှာဆိုတဲ့အစိုးတအစိတ္တကိန်းနဲ့မြင့်ရှက်ပြီးတော့ဖုံးအောင်ထားတဲ့အတွက်အပြင်ကတည်ရှိနေတဲ့လင်းရောင်ကြီးကိုတော့မြင်နိုင်တဲ့စွမ်းအားရှိသလားမရှိဘူးအေးဖယားရှင်ကဲ့သို့သောကျင့်မာကြီးတွေကနေပြီးတော့ဆိုကြပါစို့နော်ကောင်းစွာဖို့ပေးတယ်ကောင်းစွာအပူငွေတွေပေးတယ်ကောင်းစွာကျင့်နံလေးတွေကိုထုံပေးတယ်တနည်းအားဖြင့်သစ္စာလေးပါးနဲ့စတဲ့တရားစကားတွေကိုဟောပေးတယ်လို့ဆိုလိုပါတယ်နော်ဟာဒီတန္တရာကြီးမှာအိုမေအိုမှုရှိတယ်နာမှုရှိတယ်သိမှုရှိတယ်ဒီလူစေတရားတွေကိုမလွန်ကျွန်းတဲ့လွန်ကျွန်းရင်အပယ်ရောက်မယ်ဒီအကုသိုလ်တရားတွေကိုလက်ခံသိမ့်ပိုင်မှုမပြုတ်နဲ့ဒီအကုသိုလ်တရားတွေကတဝါတွေကိုအပယ်ရောက်အောင်တွန်းချပုတ်ပိနေတဲ့စသည်ဖြင့်အပူငွေလေးတွေပေးပြီးတော့တရားဟောရတယ်နော်အဲဒီလိုဟောပေးလိုက်တဲ့အချိန်ကကြတော့မှဒီအပူငွေပေးပြီးတော့ထက်ခါတက်ခါတရားတွေဟောပြီးခေါင်းကိုခဏခဏထုထုပေးလိုက်တဲ့အချိန်ခါကျတော့မှအပူငွေအရှင်ဖြစ်အတွင်းမှာတည်ရှိနေတဲ့တဏ္ဍအစိုးတအစိတ္တကိလေသာကနည်းနည်းပါသွားတယ်။ပါလာရကနေပြီးတော့တဖြည်းဖြည်းရင်းကျက်မှဖော်ခွဲနိုင်တဲ့စွမ်းအားရှိပါတယ်နော်။တရားဆိုတဲ့ဓာတ်ငွေတွေမပေးဘူးဆိုလို့ရှိရင်တော့အလိုလိုပေါက်ကွက်ထွက်ဖို့ဆိုတဲ့အပိုင်းကမခက်ခဲဘူးလား။ခက်ခဲတယ်နော်။ခုဒီမှာဘုရားရှင်ကငါဖျားသည်အဝိဇ္ဇာဥက္ကဋ္ဌမှာတည်ရှိနေတဲ့သရဝအပေါင်းတို့တွင်တဏှာဆုံးတဲ့အစိတ္တဖြင့်အမြင့်ရှင်ခံနေရတဲ့ဒီသရဝအပေါင်းတို့တွင်ငါဖျားတူရိသာလင်ဒီအဝိဇ္ဇာဆိုတဲ့ဥက္ကဋ္ဌကိုဖောက်ခွဲပြီးတော့ရှင်ဥစွာထွက်ပေါ်လာတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဘာပြောရလဲ။အဝိဇ္ဇာဥက္ကဋ္ဌကိုဖောက်ခွဲပြီးတော့အတုမရှိအမျက်ဆုံးဖြစ်တဲ့သမ္မာသမ္ဗုဒ္ဓဉာဏ်တော်မြတ်ကိုငါဖျားကိုရရထိုးထွင်းသိခဲ့တယ်။ဒါကြောင့်ငါဘုရားနေလောကမှာအတ္တအကြီးဆုံးလည်းဖြစ်တယ်အမြတ်ဆုံးလည်းဖြစ်ပါတယ်နော်အကြီးဆုံးဖြစ်တယ်အမြတ်ဆုံးဖြစ်တယ်ဆိုပြီးတော့ဒီလိုဟောလိုက်တဲ့အချင်းခံကြတော့နော်ဒီနေရာမှာဘုန်းကြီးတို့သာဝကတွေလဲမဉ္ဇဉ်ဘုံညာအရထမဉ္ဇဉ်အရထဘုံညာကိုရရှိကြပါတယ်သာဝကတွေရရှိတဲ့ဉာဏ်တွေကိုတော့သူကအနုတ္တရမာမတံဘောဓိလို့မခေါ်ဘူးဘုရားရှင်ရရှိတော်မူတဲ့အရထမဉ္ဇဉ်အရထဘုံဉာဏ်ကိုသာအရထမဉ္ဇဉ်ကိုသာလင်သမ္မာသမ္ဗုဒ္ဓဉာဏ်တော်မြတ်ဆိုပြီးတော့ခေါ်ပါတယ်နော်။ဘာဖြစ်လို့လဲ။တခြားတခြားသတ္တဝါတွေရဲ့အရထမဉ္ဇဉ်ဆိုတာကအကုန်လုံးသောဂုဏ်ကျေးဇူးတွေကိုပိတ်နိုင်တဲ့စွမ်းအားမရှိဘူး။တခြားတခြားသောပုဂ္ဂိုလ်တို့ရဲ့အရထမဉ္ဇဉ်ကအရထဘုံဆိုတဲ့အကျိုးကိုပဲပိတ်နိုင်တယ်တကြွတကြွသောပုဂ္ဂိုလ်တည်းရဲ့အရတ္တမဉ္ဇဏ်ကဝိဇ္ဇာ၃ပါးဆိုတဲ့အကျိုးကိုပြီးနေတယ်ဝိဇ္ဇာ၃ပါးကဘာလဲပုဗ္ဗေနိဗ္ဗာန်တုတ်တိညာရှိနေနေခဲ့မှုတဲ့ခန္ဓာအစဉ်ကိုထိုးထွင်းသိတဲ့ညာဒီမဇ္ဈိကညာနဲ့မျက်စိကဲ့သို့အဝေနီရှိတဲ့မြတ်အာယုံအလုံးစုံကိုရှင်းရှင်းလင်းလင်းသိတဲ့ညာအာသောခယညာအာသောတရား၄ပါးတို့ရဲ့ဂုံညာဖြစ်တဲ့အရတ္တမဉ္ဇဏ်အရတ္တမဉ္ဇဏ်နော်ဒီညာ၃ပါးကိုသာပြီးနေတယ်ဆိုတာဆိုလိုတာကတော့ပုဗ္ဗေနိဝါဒအနုတ္တိအပင်ဉ္ဇဉ်ရရှိအဲ့အတွက်ဒီပါဇဂုအပင်ဉ္ဇဉ်ရရှိအဲ့အတွက်တိတ္တံကြိုးစားအထုပ်နေပွဲမလိုဘူးအရထမဉ္ဇဉ်ကိုရည်သည်နှင့်ဒီပြိုင်နေတဲ့ဒီဉ္ဇဉ်သုံးပါးလုံးသည်ပြိုင်တူရရှိသွားတယ်ဘာကြောင့်လဲရှေ့ကစိပုခဲ့တဲ့ပါမီအရှင်ဝါကြောင့်ပဲနော်တချို့ပုဂ္ဂိုလ်တွေရဲ့အရထမဉ္ဇဉ်ကြတော့အပင်ဉ္ဇဉ်၆ပါးကိုဖြစ်ပေါ်သိနိုင်တဲ့အစွမ်းအားရှိသလဗိညာပတ္တယ ahanan ပုဂ္ဂိုလ်ကိုခေါ်ပါတယ်ခொနကဝိဇ္ဇာသုံးပါးကိုဖြစ်စေနိုင်တဲ့စွမ်းအားရှိတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ကိုတော့ပုဂ္ဂိုလ်တွေကိုတော့တဝိဇ္ဇာပတ္တယ ahanan ပုဂ္ဂိုလ်ကိုခေါ်တယ်အဘိညာ၆ပါးကိုရရှိတဲ့သရကောင်းတွေကိုတော့သလဗိညာအဘိညာကိုသိတာကြိုးစားအထုပ်နေဖို့တော့မလိုဘူးရှိရှိကစီးပုခဲ့တဲ့ပါရမီအရှင်ဝါရီကအလွန်အကောင်းတဲ့အတွက်အ ရာဒမေညာရရှိတဲ့ဒီပိုင်းနဲ့အဘိညာဉ်6ပါးတည်းအလိုလိုရအဘိညာဉ်6ပါးကိုရရှိခြင်းဆိုတဲ့ကိစ္စလည်းအလိုလိုပြီးသွားတယ်နော်အဘိညာဉ်6ပါးဆိုတဲ့ဒီကြီးဆုံးလျက်အရဒမေညာကဖြစ်ပေါ်လာတယ်လို့ဆိုလိုပါတယ်တချို့တချို့သောပုဂ္ဂိုလ်ရဲ့အရဒမေညာကပရိသမိရာညာ4ပါးကိုရရှိစေနိုင်တယ်တချို့တချို့သောပုဂ္ဂိုလ်ရဲ့အရဒမေညာကသဝကပါရမီညာ6ပါးသာရရှိစေနိုင်တယ်တချို့တချို့သောပုဂ္ဂိုလ်ရဲ့အရဟတမေညာကမဟာသာဝကဗောဓိဉာဏ်တော့ကိုပဲရရှိစေနိုင်တယ်။တချို့တချို့ပုဂ္ဂိုလ်ရဲ့အရဟတမေညာကပိစိကဗောဓိဉာဏ်တော့ကိုပဲရရှိစေနိုင်တယ်။ဒါပေမဲ့လို့ဘုရားရှင်တို့ရဲ့အရဟတမေညာကြတော့ဘယ်လိုနေလဲ။ဗုဒ္ဓနာမ်ဗန္နတ္တဘဂုဏတံပတ္တိဒိဋ္ဌိ။ဗုဒ္ဓနာမ်ဗန္နဘုရားရှင်တို့ဤအရဒ္ဓမေကဉာဏံပဏအရဒ္ဓမေညာတော်ဒီကတဗ္ဗဂုဏတံပတေအလောသောသောဂုံနှင့်ပြည့်စုံခြင်းကိုဒိဋ္ဌိပိစောနိုင်ပေ၏။ဘုရားရှင်တို့အရဒ္ဓမေညာရပြီဆိုရင်ထိုအရဒ္ဓမေညာကဘုရားရှင်တို့မှရတဲ့ရတတ်တဲ့ဂုံတော်အလုံးကိုပြည့်စုံအောင်ပိနှိုင်တယ်ဆိုအားရှိတယ်။အပိတေကောဝိယာရိညတဗ္ဗလောကိတရိယဘဝံအပိတေကောဝိယာရိညအပိတေသွန်လောအပိတေရှင်မယင်ကဲ့သို့တဗ္ဗလောကိတ္တိယဘာဝံအလုံးစုံသောလောက၌အစိုးရသည့်အဖြစ်ကိုဒိဋ္ဌိဝိယပိစွမ်းနိုင်တဲ့ကဲ့သို့ဒီအဘိဓိသွန်လိုက်ပြီဆိုရင်ရှင်မြင်တုကမိမိအုပ်ချုပ်နေတဲ့တလောကအလုံးကိုအစိုးရခြင်းဆိုတဲ့ဂုဏ်ဤအလိုလိုပြီးသွားတယ်။ဒီပုံစံအတိတ်မှာဘုရားရှင်တို့သည်အရဒ္ဓမေညာကိုရရှိသည်နှင့်ဒီပိုင်းနဲ့ထဲဘုရားရှင်တို့ရဲ့တန်တမာရတဲ့ရတတ်တဲ့ဂုဏ်တော်အလုံးပြီးဆုံးသွားတယ်ဒါကြောင့်တခြားတခြားပုဂ္ဂိုလ်တို့ရဲ့အရဟတမေညာကိုအနုတ္တရသမ္မာသမ္ဗုဒ္ဓလို့မခေါ်ပဲတသုညသမ္မာသမ္ဗုဒ္ဓဖြစ်ရှင်ရဲ့အရဟတမေညာကိုသာလျှင်အနုတ္တရသမ္မာသမ္ဗုဒ္ဓဆိုပြီးတော့ဒီလိုခေါ်တယ်ဒီတော့ဒီအနုတ္တရသမ္မာသမ္ဗုဒ္ဓအမည်ရနေတဲ့အရဟတမေညာအထွတ်တအရဟတမေညာတသုညညာအထွတ်တထက်တဲ့အရဟတမေညာကိုရရှိတော်မူတဲ့အတွက်ဘုရားရှင်ဒီကောင်းဆုံးလောကမှာအရဟတမေညာကိုရရှိတဲ့ပုဂ္ဂိုလ်ဖြစ်ခြင်းကြောင့်အမြတ်ဆုံးလည်းဖြစ်တယ်အကြီးဆုံးလည်းဖြစ်တယ်လို့ဒီလိုဘုရားရှင်ကပြန်ပြီးတော့အမိန့်ရှိတယ်။အဲဒီလိုအမိန့်ရှိလိုက်တဲ့အချိန်ကမှပုံနှန်းကြီးရဲ့စိတ်ထဲမှာဘယ်လိုဖြစ်လာသလဲ။နော်။တန်တရားလေးတွေနည်းနည်းအတွေ့အခေါ်လေးတွေဝင်လာတယ်နော်။ဘယ်လိုဝင်လာသလဲ။နီလမရှိဘဲနဲ့ဘေဘုံဘေပံဘေနိလအဖြစ်ဘယ်လိုကြည့်လို့သူကဒီလိုအနုတ္တရသမ္မာသမ္ဗုဒ္ဓဉာဏ်တော်မြတ်ကြီးကိုရရှိပါသလဲဆိုတဲ့ဒီအတွေ့အခေါ်လေးတွေဝင်လာတယ်။ဝင်လာတဲ့အတွက်ဘုရားရှင်ကမိမိကျင့်ခဲ့တဲ့ကျင့်စဉ်အကျဉ်းချုပ်ကိုဆက်လက်ပြီးတော့ဟောကြားပေးပါတယ်နော်။အရတံခောပဏာမေပြမနဝိရိယံဟောတိအတ္တံလိနံဥပါတိတံတတိအတ္တမုဋ္ဌပတ္တတောကာယောအတ္တရတောတမဟိတံစေတံဧကကံသူတို့လေးပြမနာတကားတော်ပုံနာမိငါဖျားသည့်ဝိရိယံကြိုးစားအထောက်ခြင်းဝိရိယကိုအရဒံကိုအထောက်အခဲ့ပြည်သည်သာလင်သည်မိငါဖျား၏ဝိရိယံကြိုးစားအထောက်ခြင်းလုံလဝိရိယသည်ကအတန်လီနံတွန့်ဆုံခြင်းမရှိသည့်ဟောသည်ဖြစ်ပေါ်ခဲ့လေပြီငါဖျားဟာတကယ်လက်တွေ့ကျိုးစားအထုခဲ့တဲ့ပုဂ္ဂိုလ်ဟာငါဖျားရဲ့လုံလဝရိယာတိနောက်ကိုဆုတ်သွားတယ်ဆိုတာမရှိခဲ့ဘူးဘယ်နဲ့တော့ပြိဿတိကြားကြရလားဒုံလဘတိကြားကြရလားဟမ်ကျိုးစားအထုနေတဲ့လုံလဝရိယာတိနောက်ကိုပြန်ဆုတ်သွားတယ်ဆိုတာရှိသလားဘယ်နဲ့တော့ယောဂီဒီကမကြီးတွေကြားကြသလားဟမ်ဘုန်းကြီးကဗာဆောင်ပြောနေတယ်ဆိုတော့နည်းနည်းနားလည်တယ်ထင်တယ်နော်ဝရိယလေးတစ်ခုတင်လိုက်တယ်နောက်ကိုပြန်ဆုတ်တယ်ဆိုတော့စိတ်ထားဒီဘုရားနှိမ့်ချတဲ့စိတ်ထားဟုတ်ရလားမဟုတ်ဘူးဘုရားပြစ်တာလည်းမပြောနဲ့နော်ပုံစံလေးတစ်ခုပြောမယ်ရှင်ဘိန်ဒုက္ခရသရိယာကံကတော့ဝိဘတ်တော်နံပါတ်7နဲ့တွဲပြီးဘုန်းကြီးဟောပါဒီနေရာမှာဘုန်းကြီးနောက်ဆုံးပြောနေတာကဗောဓိမံင်ကိုကြွပြီးဗောဓိမံပင်ချေပရင်ပွေထက်မှမြတ်စွာဘုရားထိုင်တော်မူလိုက်တဲ့အချိန်ကဘယ်လိုတိတ်ထန်လဲဘုရားမဖြစ်မရှိဒီနေရာကငါဘယ်တော့မှမထားဘူးဒီလိုတိတ်ထန်လိုက်အဲတိတ်ထန်တဲ့အတိုင်းကိုလည်းထိုင်တယ်အကယ်၍သာမဖြစ်ခင်ထကိုမထားပါနောက်ဆုံးတဲ့လုံလဝရိယရှိသလားမရှိဘူး အလုံးတစ်ခုကိုလုံတယ်ဆိုတော့ဒီလိုစိတ်ထားရှိရတယ်။သူမြတ်တာသမီးကိုကျွန်ခံတဲ့အလုံးကြတော့အမလေးကြိုးစားလိုက်ကြတာဟုတ်တယ်မလား။နောက်ဆုံးကလားမဆုံးဘူးကန်ချတော့မဆင်းလားမဆင်းဘူးပိတ်ကပ်ပိတ်ကပ်နေဟိုဘက်ကနေလှဲ့တဲ့ဒီဘက်ကလှဲ့တဲ့ပြန်တက်သေးတယ်ဟုတ်တယ်မလား။ဒီနေရာမှာသူကတကယ်တမ်းသူကကောင်းတဲ့အလုပ်လုပ်တယ်။သာသနာ့ဆင်းဒုက္ခမှကျွတ်မဲ့လွတ်မဲ့အလုပ်ကိုလုပ်တယ်။တကယ်သူကကြိုးစားတာဒီဝိရိယဘယ်တော့မှနောက်မဆုတ်ဘူး။ဥစ္စဒုက္ခဘုရားရှင်ရဲ့သားတော်ဘုရားရှင်ရဲ့တမိတော်ဖြစ်ရှင်နဲ့လီလုံးလာဝိရိယကိုနောက်ဆုတ်လို့ဖြစ်မလား။မဖြစ်ဘူး။ရောင်းကိုချရမယ်။ဒီဆွဲကိုဘုရားရှင်ကနှိမ့်ချိုက်တယ်နော်။လူထွက်ခြင်းနဲ့ဒီလက်ရှင်ညားကြတယ်မဟုတ်လား။ဟမ်လုံးလာဝရိယဆိုတာဒီလိုထားရတယ်ဘုရားရှင်ရဲ့သားတော်ဘုရားရှင်ရဲ့တမီးတော်ဖြစ်ပြီဆိုရင်ဒီစိတ်ထားထားရနော်ဒါကြောင့်အာရထံကောပနာမေပြမနာဝရိယဟောတိအတ္တန္တိနံပြမနာတကားတော်ပုံနာမင်္ဂဖျားတိဝရိယသဗ္ဗညတဉာဏ်တော်များရရှိရဲ့အဲ့ထွဲ့ကြိုးစားအထုတ်ခြင်းလုံးလာဝရိယကိုအာရထံခောအထုတ်အပ်ခဲ့ပြီဒီသာရင်ဒီမေင္ဃဖျားဤဝိရိယကြိုးစားအထောက်ခြင်းလုံးလဝိရိယတိကအတ္တဏိနံတွတ်ဆုံးမှုမရှိသည့်အဟောတိဖြစ်ခဲ့လေပြီဘယ်တော့မှနောက်မဆုတ်ဘူးဥပါဒိဋ္ဌတတိအတ္တမုဋ္ဌာတကယ်တော့ဒီလိုကြိုးစားအထုတဲ့အချိန်ခါကျတော့ဘယ်လိုလဲတတိယုံနာဓမ္မသင်္ခါရတရားတို့ကိုတဏိတဏိဒုက္ခသစ္စာသမုဒယသစ္စာတရားတို့ယနေ့စာချင်းရာဒုက္ခအချင်းအနတ္တအချင်းအကိုထင်းလင်းစေတတ်သောတတိတိဥပတိတာရှိရှိတည်နေသည့်ဟောတိဖြင့်အတ္တမုဋ္ဌမေးပြောင်းမှုလုံးဝမရှိပေ။ဒီလိုကြိုးစားအထုတ်လိုက်တဲ့အချိန်ကမှအပြင်းထန်ကြိုးစားအထုတ်တော့ငိုက်ငိုက်နေတာများရှိလား။မရှိဘူးတဲ့။ငါဘာလုံးနေပါလိမ့်ဆိုရင်မေ့သွားတာပါရှိလား။ဟင်မရှိဘူး။တတိကဥပတိတာအမြဲတမ်းရှိရှိတည်နေတယ်။အတ္တမုဋ္ဌဒီတတိလေးပြုတ်ပြက်သွားတယ်ဆိုတာရှိသလား။မရှိဘူးတနည်းတတိယတင်ရအာယုန်ကြီးပြောက်ပြဲသွားတယ်ဆိုတာရှိသလားမရှိဘူးဘုရားရှင်ကပထမညဉ့်ဥယျာမယ်ဆိုကြပါစို့ဘုဗေနိဗ္ဗာန်တုတ်တိအမင်းကြီးအလုံးငှာကြိုးစားအထုတ်နေပါတယ်အဲ့ဒီအချိန်ကမှဘုဗေနိဗ္ဗာန်တုတ်တိအမင်းကြီးရဲ့အာယုန်ကြီးကိုပြောက်ပြဲသွားတယ်ဆိုတဲ့သဘောရှိသလားမရှိဘူးဘုဗေနိဗ္ဗာန်တုတ်တိအမင်းကြီးရဲ့အခြေခံတရားအာယုန်ကြီးအပေါ်၌မထင်ရှားဘူးဆိုတဲ့သဘောကရှိသလားမရှိဘူး။ဘုရားရှင်ရဲ့တတိကအမြဲတမ်းထင်နေတဲ့မိမိရှုပတ်သုံးသပ်နေတဲ့အာယုန်လေးပြောက်ပြက်မှုမရှိဘူး။မင်းကြီးမှယံကြတော့ဒီပါဇက်ခွေအမင်းကြီးရဲ့အာယုန်။မိုးတော့ယံကြတော့ဝိပဿနာဉာဏ်ရဲ့အာယုန်လေးထင်နေတယ်။ဒီအာယုန်လေးကိုပြောက်ပြက်သွားတယ်ဆိုတဲ့သဘောဘုရားရှင်တန်တန်တော်မှာရှိသလား။မရှိဘူး။လုပ်ငန်းခွင်တစ်ခုလုပ်ရင်အကောင်းနေတဲ့ထင်လင်းနေတဲ့တတိမလိုအပ်ဘူးလား။လိုအပ်တယ်မိမိလုပ်နေတဲ့လုပ်ငန်းအပေါ်မှာမမေ့ပြောက်မှုဆိုတဲ့တတိမလိုအပ်ဘူးလားလိုအပ်တယ်တပည့်တော်ကတော့ရှုတော်နေတာရှုနေနေဘာရှုမှမသိဘူးမေ့မေ့နေလို့ဖြစ်ရတဲ့ဟုတ်တယ်မလားအဲ့ဒီပုံစံမျိုးဆိုရင်တရားတွေကရှေ့တက်ပါအောင်မလားမတက်တော့ဘူးနောက်တစ်ခုပတ္တတော်ကာယောအတ္တရတော်မေငါဖျားရှိဤကာယောကာယတိကာအပတ္တတော်ညင်းလေးရှိအတ္တရတော်ပူပန်မှုမရှိပေရူပကာယနာမကာယနှစ်မျိုးရှိပါတယ်ဒီခါမှာဘုရားရှင်ကလုပ်ငန်းခွင်တစ်ခုပြုလုပ်တဲ့အချိန်ခါမှာနာမကာယတေကအဲ့ဒါတွေသိအကောင်းတယ်ဘာအပေါ်မှာမှပူပန်မှုကြောင့်ကြမှုမရှိဘူးစိတ်စိတ်တွေကအေးချမ်းနေနော်စိတ်စိတ်တွေကအေးချမ်းနေတဲ့အတွက်အေးချမ်းတဲ့အကယပတ္တိစိတ်တပ္ပတ္တိခေါ်တဲ့ပတ္တိစိတ်စတိတေဥဆောင်နေတဲ့ဒီစိတ်တရားတွေကြောင့်ဖြစ်ပေါ်သွားတဲ့စိရိစယုတ်တွေကလည်းဒီကုလုံးပြန့်နှံ့သွားတယ်။ပြန့်နှံ့သွားတော့ဒီစိရိစယုတ်ကလတိမ်မှန်တဲ့ဒီအေဒတ်တွေကကုသပြီးတော့ရိုက်ခတ်သွားတယ်။မောမြတ်သောစိရိစယုတ်တို့ကဒီကုလုံးဖုံးအုပ်သွားတဲ့အချိန်ကမှရူပကာယခေါ်တဲ့ခန္ဓာအိမ်ကြီးဒီကုလုံးဟာလည်းအေးချမ်းနေတယ်။ပူပန်မှုရှိသလား?မရှိဘူး။တရားဘာဝနာတစ်ခုကိုအထုတ်တဲ့အချိန်ခါမှာအဲ့ဒီလိုပူပန်မှုလေးတွေကိုခဝဲဝဲမှဖယ်ရှင်းထက်တဲ့ဖို့တော့မလိုဘူးလားလိုအပ်တယ်ပူပန်မှုတစ်ခုခုကိုလက်ဝဲသိမ့်ပတ်ပြီးတော့စဉ်းစားတွဲခေါ်နေမယ်ဆိုရင်ဒီတရားတွေရှော့ကြမသွားနိုင်ဘူးလားရှော့ကြသွားမယ်ဘုရားရှင်ကအဲ့ဒီပူပန်မှုတွေကိုအကုန်လုံးဖိတ်ဆိတ်ထားလိုက်တယ်နာမကာယရူပကာယနှစ်ခုလုံးကိုအေးချမ်းနေအောင်တကယ်လက်တွေ့ကြိုးစား ဘယ်လိုကျိုးစားလဲလို့မရင်မိမိရှုပါသုံးသပ်နေတဲ့အာယုံအပေါ်နဲ့မမေ့မပြောက်တဲ့တတိတရားကိုထင်လင်းနေအောင်ကျိုးစားအထုတ်တယ်။ဒီအာယုံကိုမေ့ပြောက်မသွားအောင်ကျိုးစားအထုတ်တယ်။အဲ့ဒီအာယုံပေါ်မှသာဘာဝနာစိတ်ကငြိမ်ဝဲစွာကပ်ပြီးတည်လာပါစေ။တည်လာလို့ရှိရင်ဘူပန်စရာအာယုံတွေကိုအလုံးဘေးကိုဖယ်ထားနိုင်တဲ့စွန့်အင်ကြောင့်အင်းကျန်နေတဲ့ပတ္တိသဘောတရားတွေပေါ်မလာဘူးလား။ပေါ်လာတယ်ဘုရားတရားအထုတ်ပုံပဲနော်ဒါကြောင့်ပတ္တတော်ကာယောအတ္တရတောကာယရူပကာယနာမကာယတိပတ္တတော်ညီအေးလည်းဖြင့်အရတောပူပန်မှုမရှိပေတမဟိတံစိတ်တံစိတ်တံစိတ်တတိတမဟိတံကောင်းစွာတည်ကြည်လျက်ရှိဧကကံတခုတည်းသောအယုံပေါ်၌တော်လင်းကြောက်ရောက်လျက်ရှိပေ၏စိတ်တံကတည်ကြည်နေတယ်လုပ်ငန်းတွင်တစ်ခုလုပ်တဲ့အချိန်ကမှစိတ်တက်တည်ကြည်ဖို့မလိုဘူးလားလိုအပ်တယ်ဒါကနားလည်လွယ်အောင်ပြောတဲ့စကားပါအတုသဖြင့်ဒီမှာတမဟိတဆိုတဲ့သကလုံးကိုတော်နေရာခမျောများမှာဥပဇာရတမာတိအပနာတမာတိနဲ့ရှင်နေတဲ့စိတ်တက်ဆိုပြီးတော့ဒီလိုဖွင့်ပါတယ်နော်ဒီတော့ဘုရားရှင်ရဲ့စိတ်တက်တော်ဒီတမထနေတဲ့မှာတမထအာယုံအပနာဇန်တမာတိဖြစ်တည်ကြည်နေတယ်ဝိပဿနာရောက်လို့ရှိရင်ဝိပဿနာအယုံဖြစ်တဲ့ခဏိကတမာတိသို့မဟုတ်ဥပဒရတမာတိဆိုတဲ့ဒီတမာတိဖြင့်တည်ကြည်မှုရှိနေပါတယ်။ဒီတော့ဘုရားရှင်ရဲ့စိတ်ဓာတ်တော်သည်မိမိရှုပွားသုံးသပ်နေတဲ့အယုံတစ်ခုအပေါ်မှာအမြဲတမ်းတည်ကြည်နေတယ်။နောက်ထပ်အယုံတစ်ခုပြောင်းရှုလိုက်ရင်လည်းနောက်ထပ်အယုံတစ်ခုအပေါ်မှာတည်ကြည်နေတယ်။နောက်ထပ်အယုံတစ်ခုထပ်ပြီးပြောင်းရှုလိုက်ရင်လည်းနောက်ထပ်အယုံတစ်ခုအပေါ်မှာတည်ကြည်နေတယ်။ဘေးကိုချော်ကျသွားတယ်ဆိုတဲ့သဘောရှိသလား?မရှိဘူး။တရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒီလိုအထုတ်ရတယ်။စိတ်ဓာတ်ကလေးကမိမိရှုပွားသုံးသပ်နေတဲ့အာယုံကနေဘေးချော်ကျသွားပြီဆိုလို့ရှိရင်မိမိတမာတိတိပြပြမသွားဘူးလား။ပြပြသွားပြီ။ဝင်လေတွက်လေကိုတော့ရှုတယ်။ဝင်လေတွက်လေလည်းရှုတယ်ဗျာ။တစ်ဖက်ကလည်းစိတ်ကလည်းထွက်ထွက်နေတယ်ဗျာ။ဒီဝင်လေတွက်လေလည်းသိတယ်။ဟိုဘက်ကတစ်ဖက်ကအယုံနေလည်းသိတယ်ဆိုတော့သူကဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ဖြစ်မနေဘူးလား။ဖြစ်နေပြီ။အဲ့ဒီလိုဆိုရင်ဒီတမာတိတိစွန့်အင်ကြီးမပါမလား။မကြီးမဘူး။စိတ်ကအာယံတစ်ခုတည်းအပေါ်၌ချက်မှတ်တတ်မှတ်ပေးထားတဲ့အာယံတစ်ခုအပေါ်မှာငြိမ်ဝဲစွာကြက်ရောက်တည်နေဖို့သိမလိုဘူးလားလိုအပ်တယ်ဒါပေမဲ့ဒီနေ့ခေတ်ကတော့သမထသည်သာသနာတော်တရားမဟုတ်သာသနာပတရားဖြစ်တယ်ဆိုပြီးတော့ဘေးဖယ်ထားကြတယ်နော်မဂ္ဂင်ရှင်ဘုရားသာသနာတော်တရားဖြစ်လက်ခံနိုင်ပေမဲ့မဂ္ဂင်ရှင်ဘုရားအစိမ့်ပိုင်းတစ်ခုဖြစ်နေတဲ့တမာတမာရိကြမှာသာသနာ့တရားမဟုတ်ပါဘူးဆိုပြန်ပြောနေတော့တော်လေးတော့ခက်တယ်လို့တော့မပြောပါဘူးလားမပြောနိုင်ဘူးလားပြောနိုင်တယ်စကားတွေကရှင်းနေတော့မကြီးတဲ့သဘောဖြစ်နေတယ်နော်အခုဒီမှာကြည့်ဘုရားရှင်ကလုပ်ငန်းခွင်တစ်ခုလုပ်တဲ့အချိန်ကောင်မှာဘုရားရှင်ရဲ့စိတ်ဓာတ်တော်တည်ကြည်မှုရှိတယ်လားမရှိဘူးလားရှိတယ်မိမိသမာပေးထားတဲ့အာရုံတစ်ခုအပေါ်မှာကြက်ရောက်နေမှုရှိတယ်လားမရှိဘူးလားရှိတယ်မမပေးထားတဲ့အာယုန်တစ်ခုအပေါ်မကြောက်ရောက်ပဲမတတ်မှတ်တဲ့အာယုန်ပေါ်လည်းသွတ်သွတ်ပြီးကြောက်ရောက်နေတယ်ဆိုရင်တော့ဒီစိတ်တွေကိုအနိတ္တကြီးမားတဲ့စိတ်ဓာတ်တစ်ခုဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးမမပေးထားတဲ့အာယုန်ပေါ်မှာတကြောက်ရောက်နေပြီးမတတ်မှတ်တဲ့အာယုန်ပေါ်လည်းမှသွတ်ပြီးကြောက်ရောက်နေမယ်ဆိုရင်မတတ်မှတ်တဲ့အာယုန်ဆိုတာကအရှင်ဖျက်ဘာပြောတာလဲလို့မေးခင်ကြလေးလားဟမ်မမေးချင်ပါဘူးဟောအသိနေကြတာဟုတ်ပဲမေးတော့ဟုတ်တယ်မလားအဲ့တော့မတတ်မှတ်တဲ့အာယုန်တွေပေါ်ကိုမကြောက်ရွံ့ဖို့ကသိပြီအငြင်းကြီးပါတယ်နော်။ဒါကြောင့်သောကအဟံပြမနာဘယ်လိုလဲဆိုတာကိုဒီမှာဘုရားဟောပြီနော်။စိတ်ဓာတ်ကလေးဘယ်လိုတည်ငြိမ်နေလဲ။ချမ်းမတ်တဲ့အာယုန်အပေါ်၌ဘယ်လိုစိတ်ဓာတ်တွေကိဝတ်သွားတယ်ဆိုတာကိုဘုရားရှင်ကရှင်းအောင်ဆက်ပြီးဟောပြီ။သောကအဟံပြမနာဝိစီဝကမိဟိဝိစာအကုသရေဟိဓမေဟိသဝိတကံသဝိစရံဝိဝေကေသပိတိဒုက္ခပရမဇာနာဥပဒံပိစဝိဟတေ။ယမနာတကရောပုံနာတော်ခောအဟံထုံငါဖျားရှင်သည်ကာမိဝတုကမ္မကိလေသာကာမတို့မှဝေစေဝကင်းစိတ်သည်ဖြစ်ဝေသာလျှင်အကုသလေဟိတမေဟိအကုသောတရားတို့မှဝေစေဝကင်းစိတ်သည်ဖြစ်ဝေသာလျှင်သာဝိတံကဝိတ္တနှင့်ဤတကားဖြစ်သောသာဝိစရဝိစရနှင့်ဤတကားဖြစ်သောဝိဝေကဇာနိဝရဏတရားကင်းစိတ်ချင်းကြောင့်ထင်ရှားဖြစ်ပေါ်၍လာရသောပိဋိဒုက္ခနစ်တခြင်းပိဋိချမ်းသာခြင်းဒုက္ခရှိသောပထမဇဏံပထမဇံသို့ဥပတံပိစာပြည့်စုံကရောက်စေ၍ဝိဟာသိနေထိုင်နိုင်ကြလေပြီ။ဘုရားရှင်စိတ်တည်ကြည်ပုံအကြောင်းလေးကိုဘုရားရှင်ကဆက်ဟောတယ်နော်။ဘာလို့လဲ ဝိတုကမ္မကိလေသာကမ္မတိမှကင်းအောင်ရှင်းအောင်ပထမဘုရားရှင်ကကြိုးစားထားတယ်ဘာလို့လဲမောမမိတ်တန်ဒီအလုံးစုံခဲ့တယ်ယသောရိယအမှုရှိနေတဲ့မိညာတွေလည်းအလုံးစုံခဲ့တယ်ရာဟုလာဆိုတဲ့သာယရဏလည်းစုံခဲ့တယ်နန်းစီစိန်လည်းစုံခဲ့တယ်ရှင်ဝင်းကြီးလေးလုံးလည်းစုံခဲ့တယ်ရွှေတော်မျိုးတော်တွေကိုအလုံးစုံလုပ်ခဲ့ပါတယ်ဆွလပြီးတဲ့အချိန်ကဝိထုကာမမှဆွလပြီးတဲ့ကိလေသာကာမဆိုတဲ့ဒီတက်ရှိတဲ့မဲ့ကာမဝိထုအဆုစုအပေါ်မှာတွေ့တာမင်မောနေတဲ့စိတ်ဓာတ်ဒီလည်းမိမိယုံနာအတန်တန်အစဉ်၌ပေါ်မလာအောင်ကြိုးစားအထုခဲ့တယ်ခက်ကင်းကင်းခက်ရှင်းရှင်းထားလိုက်အကုသိုလ်တရားအလုံးကိုဘေးဖယ်ထားလိုက်ပြီးတော့မှဘာဖြစ်လဲဝိတဝိဇာရပိဋိတုကဧကဂရခေါ်တဲ့ဇိုင်းကံ၅ပါးရှိနေတဲ့ပရမေဇံကိုဝင်စားပြီးတော့နေထိုင်နေခဲ့တယ်အဲ့ဒီတော့ဒီနေရာမှာဒီပရမဇန်တမာရိကဘာကြောင့်ဖြစ်ရတယ်လို့ပြန်ဆန်းစစ်ကြည့်လိုက်တော့ဥေကဇန်နိဗ္ဗာန်တရားကိစ္စချင်းကြောင့်ထင်ရှားဖြစ်ပေါ်၍လာရသောဒီလိုဘုရားရှင်ကဟောထားတယ်။နိဗ္ဗာန်တရားဒီကိစ္စလို့သာဒီပရမဇန်တရားကပေါ်လာတာနိဗ္ဗာန်အညီကြီးတွေကိုလက်ခံထားမယ်ဆိုရင်ဒီပရမဇန်တရားဒီထင်ရှားဖြစ်ပေါ်လာနိုင်မလားမလာနိုင်ဘူးဒါကိုသတိရှိရမယ်။ဘာလဲနိဗ္ဗာန်ကာမိဇန္တနိဝရဏသက်ရှိတဲ့မဲ့ကာမဝိတုအဆုစုအပေါ်၌တွေ့တာမေမောနေတဲ့လိုလံတုံ့တနေတဲ့စိတ်ဓာတ်မြာဘာဒနိဝရဏသရဝရီကိုတည်တည်ပြည့်စုံဖို့ရန်အတွက်ကြံစည်စေကုနေတဲ့စိတ်ဓာတ်သီနမိဒနိဝရဏနော်စိတ်စရိတ်တဲ့ထိုင်မင်းနေတဲ့စိတ်ဓာတ်နော်ဩဒိဇာကုက္ကုဇနိဝရဏစိတ်ဓာတ်တွေပြန့်လွင့်နေတဲ့နောင်တတဖန်ပူပန်နေတဲ့စိတ်ဓာတ်နောက်တစ်ခုကတော့ဝိသိကိစ္စနိဝရဏယရဏသုံးသံကံကံအကျိုးတရားစသည်တို့အပေါ်၌ဒုလောဒုလောတွေးတော့ယုံမနေတဲ့စိတ်ဓာတ်ယရဏသုံးပါးထဲမှာတရားယရဏလည်းပါတယ်တရားယရဏထဲမှာမေလီဘဖိုလီဘနိဗ္ဗာန်ပရိယဆိုပြီး7ပါးပါပါတယ်အဲ့ဒီ7ပါးထဲမှာ7ပါးလုံးအပေါ်၌ဒုလောကတစ်ခုခုအပေါ်၌ဒုလောကတန်တရားတွေဝင်နေတယ်အထူးသဖြင့်ခုလိုသီလပိုင်းကျင့်စဉ်ကိုကျင့်တဲ့အခါမှာဒီသီလကျင့်စဉ်ကျင့်လို့နိဗ္ဗာန်ရတယ်ဆိုတာဟုတ်မှာဟုတ်ပါမလား။တမာရီပိုင်းကျင့်စဉ်ကျင့်တဲ့အခါလဲဒီတမာရီတွေခုနေအခါမှာငါကျင့်လို့ရပါတော့မလားဆက်သဖြင့်တန်မြတ်ကြီးဝင်နေတယ်။ဒီလိုဝင်နေပြီဆိုလို့ရှိရင်တော့ဝိသကိစ္စနိဗ္ဗာန်ကနှောက်ရနေရင်တမာရီဖြစ်ပါမလား။မဖြစ်ဘူး။ဒါလည်းနိဗ္ဗာန်တစ်ခုပဲနော်။စိတ်ဓာတ်ကိုပိတ်ပင်ပေးနေတဲ့စိတ်ဓာတ်ကိုဖုံးအုပ်ထားတယ်အမှန်တရားပဲဆိုမရအောင်စိတ်ဓာတ်ကိုဖုံးအုပ်ထားတဲ့အဲ့အတွက်ဒီတရား၅မျိုးကိုဘာလို့ခေါ်လဲနိဗ္ဗာန်တွေလို့ခေါ်ပါတယ်ဒီနိဗ္ဗာန်ဆိုတဲ့အဖုံးကြီးကိုဖွင့်ပေါ်ရအဲ့အတွက်လက်နဲ့ကောင်းကဘာလဲလို့မေးရင်တော့ကမ္မထာ40တက်ကမိမိနှစ်ချက်ရကမ္မထာတစ်ခုကိုစွစွစိုက်စိုက်ရှုပွားသုံးသပ်ပေးရပါတယ်နော်ခုအာနာပါနရှင်အာနာပါနပါခုဘုရားအလောင်းတော်ကဘာကစတယ်ဆိုတာကတော့အခြေခံကအာနာပါနကိုဖျားရှင်အခြေခံလိုက်ပါတယ်နော်အခြေခံပြီးတော့ဒီအာနာပါနနဲ့သရုတ်တန်ဆိုင်အောင်ပွားပြီးတဲ့အခါကျတော့မှကတိုင်းနေကူပြီးကတိုင်းဆယ်ပါးကို14မျိုးသောအချင်းအားဖြင့်လင့်ကျင့်ပါတယ်အလောင်းတော်အဖို့ကတော့ပါရမီတွေကစုံညီရတဲ့အတွက်ဒီကတိုင်းဆယ်ပါးကမိနစ်ပိုင်းစက္ကန့်ပိုင်းအတွင်းနဲ့ရှုပါသုံးသပ်လို့ရနိုင်တဲ့အဆင့်အထိရှိပါတယ်ဘာကြောင့်လဲတောထွက်လန်စမှာအာလာရဥဒကယသိတို့ထာမှာလည်းဒီသမဘရှိပါရိကတင်ကြခဲ့ပြီးဖြစ်နေပါတယ်နော်ခုဒီဗောဓိမာနိုင်မှာထိုင်လိုက်တဲ့အပိုင်းကြတော့ဘုရားရှင်ဘက်ကမလုပ်တလေအာနာပါနကိုအခြေခံပြီးတော့ပထမဝင်စားတယ်ပရမဇန်ကိုဝင်စားတဲ့နောက်တဲ့တခြားဇန်ဒီလည်းမဝင်စားဘူးလားဆိုတော့ဝင်စားပါတယ်ဒါပေမဲ့နာမည်တော့ဒီနေရာမှာမရဆိုဘုရားကမဖော်ပြတော့ဘူးနော်ဒါကြောင့်ပရမဇန်ကိုရောက်ပြီးတော့နေထိုင်နိုင်တယ်ဆိုတော့ဒီဇန်ဒီတမထလဝိပဿနာလို့မင်းဘယ်လိုဖြစ်မလဲတမထပဲเนาะတမထဇန်ကိုဝင်စားပြီးနေထိုင်နေဆိုတော့ဘုရားရှင်ဒီသာသနာပါတရားတွေကိုပွားများအထောက်နေတယ်လို့များဆွဆွဲကျင်နေလားဟမ်ဘယ်နဲ့တော့ဘုရားရှင်ကိုယ်တော်တိုင်ပဲတမသာသနာတွင်တရားအမှထုတ်ခဲနဲ့သာသနာပါတရားတွေအထောက်နေပါတယ်လို့ဆွဆွဲရင်တော့ဘယ်နဲ့တော့ဘယ်နဲ့တော့ဘယ်နဲ့တော့ဟမ်အဲ့ဒါပဲခစ်ကိုနည်းနည်းလေးတတိထားဖို့လိုအပ်နေပါတယ်เนาะဘုန်းကြီးဟောနေတာဘလို့မှပုတ်ခတ်တာတော့မဟုတ်ဘူးနော်ဘုရားတရားရှိတယ်ဆိုတာကိုနားလည်အောင်သာဘုန်းကြီးဟောနေတာပါနော်ကဲနောက်တစ်ခုဝိတကဝိသရဏဥပသမဣဇဒံတမ္ပါတဒနံစိတ္တသောဧကောတိဘောအဝိတကအဝိသရဏတမာတိသပိဋိဒုက္ခဒုတိယသန္တာဥပတံပိဇာဝိဟတိဝိတကဝိသရဏဝိတဝိသရတရားတို့ဤဥပသမချုပ်ငြိဟဲ့သွားခြင်းကြောင့်ဝိတဝိသရတရားတွေချုပ်ငြိသွားပြီ နည်းနည်းလေးနားလည်အောင်ထပ်ပြောမယ်ဆိုကြပါစို့အာနာပါနနော်အထုတ်လိုက်တဲ့အချိန်ခါမှာကြည်လင်တပ်ပါနေတဲ့ပြိဘကနမိတ်ကလေးကနာဝမှာရှည်ခြင်းရှည်ဝဲခြင်းဝဲပြားခြင်းပြားနော်နမိတ်ကကပ်ပြီးတည်နေပြီဆိုကြစို့နော်ကြည်ခြင်းနဲ့ကြည်ပါစေသိခြင်းနဲ့သိပါစေကြည်လင်တပ်ပါပရမတော့မိကိုရောင်ဒုတိယဝါကွမ်းလို့ဖြူနေတယ်ဒါကလည်းအများစုပြောတော့ပါတခြားအယောင်တွေလည်းရှိတယ်တတိယကျတော့ကြည်လင်တပ်ပါလာပြီကြည်လင်တော့ပါနေတဲ့နမိတ်ကိုဘာလို့ခေါ်လဲပฏิဘာကနမိတ်ဖြူနေတဲ့နမိတ်ကဥက္ကနမိတ်ဒီကြည်လင်တော့ပါနေတဲ့နမိတ်ထဲမှာဘာဝနာစိတ်ကနစ်မြုပ်သွားပြီတဏှာကြီးခဏကြီးစသည်ဖြင့်နစ်မြုပ်ပြီဆိုရင်တော့ဝိတဝိစာရပိဋိဒုက္ခဧကခရခေါ်တဲ့ဒီဆိုင်က၅ဘက်ကထင်ရှားနေပြီဒီပရမဇန်ကိုသူကဝင်စားပြီးတော့နေထိုင်နိုင်ပြီတဲ့ဘုရားရှင်ကပရမဇံကဝတိပေါင်းငါးတဲ့နင်းနင်းအောင်လေ့ကျင့်ပြီးတဲ့အချိန်ကဘုရားရှင်အတွက်အထူးလေ့ကျင့်ဖို့သိမ့်မလိုဘူးနော်အတိတ်ကလေ့ကျင့်ခဲ့တဲ့ဘောရီကအလွန်များတဲ့ကအကြောင်းတစ်ခုထိုနေ့ဗောဓိမာနေကိုကြွတော်မယ်နေ့မှာဘုရားရှင်ကသူဇာတလှူဒန်းတဲ့နုကနာဇာဖုံးပေးပြီးတဲ့နောက်အင်းကြီးတော်ဥယျာဉ်အတွင်းမှာဒီဇာနမပတ်တွေကိုအသေးချဝင်စားတော်မူခဲ့ပါတယ်ဘုဗေနိဝါဒနုဒတိညာဒီမဇ္ဇခုအမင်းကြီးညာနေကိုလည်းထိုနေရာမှာရရှိခဲ့တယ်ဘုဗေနိဝါဒနုဒတိဉာဏ်ကိုရရှိတဲ့အချိန်ခါမှာဘုရားအလောင်းတော်ရဲ့တန်တားနဲ့ဘုဗေနိဝါဒနုဒတိအဘိညာဉ်ရဲ့အာယုံဖြစ်တဲ့ယုတ်တိနန္ဒီကိုဟိုတိုင်းမှာဆိုထို့တွင်တည်ခြင်းဆိုတဲ့နမရူပပရိစ္ဆေဒဉာဏ်ကိုပါပုတွေ့ရရှိခဲ့ပါတယ်ဒီပါဇဂုအဘိညာဉ်ကိုရရှိတဲ့အပိုင်းကြတော့အခုဒီပါဇဂုအဘိညာဉ်ပိုင်းကြတော့ဘုန်းကြီးထပ်ပြောပါမယ်သူကဘေဒရဝရိယဘေကန်ဒီအထုလို့ဘယ်လိုကောင်းတဲ့ဘုံရောက်တယ်ဘယ်လိုမကောင်းတဲ့ဘုံရောက်တယ်ဆိုတော့ကံကံရဲ့အကျိုးတရားတွေကိုထုံးနေသိတဲ့ဉာဏ်တစ်မျိုးဖြစ်ခြင်းကြောင့်ထုံးခြင်းခံမှာပြည့်စက်ပရိကဉာဏ်ကိုလည်းရရှိထားပြီးဖြစ်နေတယ်။နေတန်စင်တော်မူရာဖြစ်တဲ့အင်းကြီးတော်အတွင်းမှာကိုယ်ကဒီဉာဏ်တွေကိုရရှိတော်မူပြီးတဲ့နောက်ခုဗောဓိမာနကြီးကြွလာတဲ့အချိန်ကပရိမောထင်လိုက်တော့လေဒီပရမတန်တမာရီတွေကိုတဖန်ပြန်ဝင်စားတယ်ဆိုတော့နေတန်စင်တဲ့အချိန်ခါမှာဒီအဘိညာဉ်တွေကိုရရှိခဲ့တာထောက်တော့နေတန်စင်တော်မူရာနေရာမှာကိုယ်ကဒီတမကတိုင်းဆေဘာဓမ္မပတ်ရှင်ပါးဒီကိုဝင်စားပြီးတော့ဒီဇာဓမ္မပတ်တွေကိုလည်းမြတ်စွာဘုရားကြည်ပါမြတ်စွာဝင်စားခဲ့တယ်ဆိုတာကတော့ထင်ရှားနေပြီနော်အခုဒီအပိုင်းလေးကတော့ဘုရားရှင်ကဝရိမာနံကိုကြွပြီးတော့ပရိမောထိုင်လိုက်တဲ့အပိုင်းလေးကိုကွက်ပြီးတော့ဝေရင်ဇာပုံနာကြီးကိုဟောနေပါတယ်ဟောနေလိုက်တော့ဒီကျင်နေတောက်ပနေတဲ့အာနာပါနပြိဘာကနမိတ်ပဲဆိုကြစို့နော်နမိတ်ထဲမှာဘာဝနာစိတ်ကတဏှာကြီးနှစ်နာရီဆက်နေဖြင့်နစ်မြုပ်နေပြီဆိုကြစို့ဘုရားရှင်ကတော့ဒီလောက်မကြပါဘူးဘာဖြစ်လို့လဲလေ့ကျင့်ထားတာကတိတ်များနေပြီဒီမှာအချိန်လုရမယ်ဒီညမုသောထအချိန်ခါမှာတပ်ပညွတ်တညာရအောင်ခရီးနှင်းရမယ်အချိန်ဖြစ်တော့ဒီဇာမာတိတ်အကြာကြီးနေဖို့တော့မလိုဘူးဒီတော့ဒီရင်တော့ပါတဲ့နမိတ်ကိုအာနာပါနပြိဘာကနမိတ်လို့ခေါ်တယ်နော်ခုနကအာနာပါနလမ်းကဒီကျင်ရင်တော့ပါနေတဲ့နမိတ်ထဲမှာဘာဝနာစိတ်ကနစ်မြုပ်သွားပြီဆိုကြဆိုယောဂီအများစုအတွက်တဏှာညာဉ်စသည်ဖြင့်နစ်မြုပ်သွားတဲ့အချိန်ခါမှာဒုတိယဇံကိုကိုကျင်မီပရမဇံကလည်းဇိုင်းဂါဒီလည်းထင်ရှားပြီးဆင်ញင်လိုက်တဲ့အခါဒုတိယဇံနဲ့ကိုကျင်မီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ကပထမဇံရဲ့အပြစ်ကိုမြင်အောင်ကြည့်ရတယ်။ဝိနည်းဝိဇာရတို့ရဲ့ယုံကြည်ကြံ့နေတဲ့သဘောကိုလည်းတဖန်ပြန်ဆင်ញင်ရတယ်။ပိဋိတုကဣကခရခေါ်တဲ့ဇိုင်းဂါ၃ပါးရှိနေတဲ့ဒုတိယဇံရဲ့ပုံပြီးညီသက်တဲ့သဘောကိုလည်းလှမ်းအာရုံယူရတယ်။အဲလိုအယံယူမိတဲ့အချိန်ကပရမဇံအပေါ်မှာတွဲတံငဲ့ွက်တသက်သက်ရှိခြင်းဆိုတဲ့နိဂန္တိကိုကြော်လွန်လွန်မြောက်စေရမယ်ဆိုတဲ့ဥဒိချက်ဖြင့်ဒီကြည်လင်တောက်ပါနေတဲ့အာနာပါနပြိဘာကနမိတ်ကိုစိုက်ကြည့်ရတယ်။ဘုံငိမ့်သက်နေတဲ့ဒုတိယဇံကိုရရှိစေရမယ်ဆိုတဲ့ဥဒိချက်ဖြင့်ဒီကြည်လင်တောက်ပါနေတဲ့အာနာပါနပြိဘာကနမိတ်ကိုပဲစိုက်ရှုလိုက်။ရှုလိုက်တဲ့အချိန်ခါမှာယုံရင်ကျမ်းနဲ့လို့မိမိသတ်မှတ်ချက်ပေးထားတဲ့ဒီဝိတဝိဇ္ဇာခေါ်တဲ့ဇင်္ဂါနှစ်ပါးကပြုတ်ထွက်သွားတယ်အဲ့ဒီပြုတ်ထွက်သွားတဲ့အချိန်ခါလေးကိုဘုရားရှင်ကရည်ညွှန်းပြီးတော့ဘယ်လိုဟောလဲဝိတကဝိစာရဏဝိတဝိစာရတရားတို့ဥပတ္တမချုပ်ကြီးဖြင့်သွားခြင်းကြောင့်ဣဇ္ဇတံမိမိကိုယ်လိုရဲ့ဣဇ္ဇတတန္တ၌သမ္ပတာတဏံစိတ်တကိုကြည်လင်စေတတ်သောစေတသောစေတ္တဤဧကောတိဘဝမြတ်သောတည်ကြည်မှုတမာတိကိုဖြစ်စေတတ်သောအဝိတကဝိတလည်းမရှိသောအဝိစာရဝိစာရလည်းမရှိသောသမတိဇံပထမဇံသမတိကြောင့်ထင်ရှားဖြစ်ပေါ်၍လာရသောတနည်းသမတိဇံဒုတိယဇံသမတိကြောင့်ထင်ရှားဖြစ်ပေါ်၍လာရသောပိဋိဒုက္ခနှစ်သက်ချင်းပိဋိချမ်းသာခြင်းဒုက္ခရှိသောဒုတိယဇံနှင့်ဒုတိယဇံတို့ဥပတံပိစ္ဆပြည့်စုံကရောက်စွရှိဝိဟာတိနေထိုင်နိုင်ခဲ့လေပြီဒ ဒုတိယဇံဘုရားရှင်ရောက်သွားပြီနော်ဒီတော့ဝိနေဝိဇ္ဇာရင်ခြုံငင်းသွားတဲ့တခါကိုရင်းဣဇ္ဇဒတန်တမစိတ်ဓာတ်ကြီးကပုံကြည်လင်လာတယ်ဒုတိယဇံရောက်သွားတဲ့ပုဂ္ဂိုလ်ကပထမဇံမှာတဲ့ဒုတိယဇံဒီစိတ်ဓာတ်ကြီးပုံကြည်လင်နေဆိုတာနားလည်လာနော်စိတ်ဓာတ်ကြီးကပုံကြည်လင်လာတယ်မြတ်သောတည်ခြင်းမှုတမာတိကလည်းအရှင်ဟောမြင့်တက်လာတယ်ဝိနေဝိဇ္ဇာကစိတ်ဓာတ်ကိုလှုပ်ရှားစေတတ်တဲ့လှုပ်လှက်ထောက်ချမ်းစေတတ်တဲ့တရားတွေဖြစ်ခြင်းကြောင့်ဝိတ္တဝိသရမရှိတဲ့အတွက်စိတ်ဓာတ်တွေကိုပင်လာတဲ့ဒီတိမို့သမာဓိတွေကမြင့်မြတ်တဲ့အဆင့်သို့တဆင့်တက်ပြီးတော့မြင့်သွားတယ်။အရိကမဒီဒုတိယဇံသမာဓိတွေဘာကြောင့်ဖြစ်လဲလို့ပြန်ဆက်စီလိုက်တဲ့အချိန်ကအတ္တကရဆရာတော်ကပရမဇံသမာဓိကြောင့်ဖြစ်တယ်လို့လည်းပြောနိုင်တယ်။ဒုတိယဇံသမာဓိကြောင့်ဖြစ်တယ်လို့လည်းပြောနိုင်ပါတယ်ဆိုနှစ်ခုရှင်းထားတယ်ဒီတော့ဒီနေရာမှာပရမဇ္ဇံတမာတိကဘုန်းကြီးတို့ဇာပိနိယပြောရင်တော့ဥပနိတိယပစ္စယတတိနဲ့ကျေစုပြုပေးတဲ့အာကြီးသောမိယာပဲအာထုဇ္ဇပုဂ္ဂိုလ်ကပရမဇ္ဇံမိယာပဲနဲ့ဒုတိယဇံကုဘယ်လိုမှကုလို့မရဘူးဒါကြောင့်ပရမဇ္ဇံတမာတိကိုအခြေခံပြီးမှဒုတိယဇံတမာတိကိုရရှိနိုင်တဲ့အတွက်တမာတိကြောင့်ဒီဒုတိယဇံဖြစ်ပေါ်လာပါတယ်ဆိုရင်ပရမဇ္ဇံတမာတိကြောင့်ဖြစ်ပေါ်လာတယ်လို့ပြောရင်လည်းရတယ်ဒုတိယဇာကိုရောက်ရှိနေတဲ့အတွက်ဒုတိယဇာနဲ့ရှင်းနေတဲ့သမာဓိဧကဂရကလည်းထင်ရှားရှိနေတဲ့အတွက်ဒုတိယဇာသမာဓိကြောင့်ဖြစ်ပေါ်လာတယ်လို့ပြောရင်လည်းရနိုင်တယ်ဆိုပြီးနှစ်မျိုးဖွင့်ထားတယ်နော်ဒီတော့ပိဋိဒုက္ခဆိုတဲ့ဇံကပိဋိဒုက္ခဧကဂရကသမာဓိပဲနော်ပိဋိဒုက္ခဧကဂရခေါ်တဲ့ဇံက၃ပါးရှိနေတဲ့ဒုတိယဇာကိုရောက်ပြီးတော့ငါဖျားနေထိုင်နိုင်ခဲ့တယ်နောက်တစ်ခုဖျားဗတ်ဆက်ဟောလဲပိဋိယဇဝိရကဥပခခောသဝိဟာတိတာတောသတံပဇာနောသူခိသကာယနာပရိသဝေတေတေယံတအရိယာစေခန္တိဥပခခောတတိမာဒုက္ခဝိဟာရီတိတတိယဇာနဥပတံပိသဝိဟာတိပိဋိယဇပိဋိကိုလည်းပဲဝိရကကျွန်တော်လွန်မြောက်ဖြင့်သွားခြင်းကြောင့်ဝါချုပ်ခြင်းအောင်ကျင့်နိုင်ခြင်းကြောင့်ဥပခခောသလေလူရှုလျက်လေဝိဟာတိနေထိုင်နိုင်ခဲ့လေပြီဥပ္ပခကောဇာတတ္တယဇံချန္တာကိုပင်လစ်လူရှုနိုင်လှဲ့ရဝိဟာတိနေထိုင်နိုင်ခဲ့လေပြီတတ္တောဇာတတိနှင့်ပြည့်စုံသည့်ဖြစ်၍တမ္ပဇံတော်ဇာရှင်ဉာဏ်နှင့်ပြည့်စုံသည့်ဖြစ်၍လည်းဝိဟာတိနေထိုင်နိုင်ခဲ့လေပြီလောကီချန္တာဟူသည်မြတ်တို့တွင်ဒီတတ္တယဇံချန္တာကိုတော့အတ္တဆုံးအမြတ်ဆုံးချန္တာအဖြစ်နဲ့မြတ်စွာဘုရားဟောထားပါတယ်နော်သရုတ်ဇံရောက်ပြီဆိုရင်ဒုက္ခဝေဒနာမရှိတော့ဘူးဒီတတ္တယဇံကဒုက္ခဝေဒနာနောက်ဆုံးပဲအခုဒီနေရာမှာတတ္တယဇံကုရောမဲ့ပုဂ္ဂိုလ်ကပိဋိယသဝိရာကပိဋိကိုကြော်လာလွန်မြောက်အောင်ကျင့်ရတယ်ဒုတိယဇံတို့ကုမိတဲ့အခါဒုတိယဇံကိုဝတိဘောင်္ဂတာနဲ့နင်းအောင်လေ့ကျင့်ပြီးတဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကနံပါတ်1ဒီဒုတိယဇံဒီပရမဇ္ဇဉာဏ်တုနဲ့ဤတယ်ဆိုတဲ့အပြစ်တစ်ခုဆင်ញင်ရတယ်နံပါတ်2ဒီဇံငါးရီကိုတစ်ဖန်ပြန်ပြီးဆင်ញင်ကြည့်ရတယ်ရှင်ဉာဏ်ကြီးလိုက်တဲ့အချိန်ခါမှာပီတိအယုတ်တစ်ခုအပေါ်နဲ့နှစ်သက်တယ် emotion ပေါ့နော်နှစ်သက်ပြီဆိုရင်စိတ်ဓာတ်လှုပ်ရှားမှုတစ်မျိုးပေါ်မလာဘူးလားပေါ်လာတတ်တယ်ပစ္စည်းလေးတစ်ခုနှစ်သက်ကြည့်ပါနှစ်သက်ပြီဆိုလို့ရှိရင်ဒီပစ္စည်းလေးခဏခဏကောက်ကောက်ခိုင်းမကြည့်ဘူးလားဟမ်ဒီကမကြီးတွေပုံနားလည်မယ်ထင်တယ်နော်ကိုနှစ်သက်တဲ့ပစ္စည်းဆိုခဏခဏခိုင်းကောက်ကောက်ပြီးကြည့်ရတယ်ခဏခဏတစ်တောင်ဖွင့်ကြည့်ရတယ်ရှိမှရှိသေးရဲ့လားအဲ့အဲ့ဒီပုံစံကသူကစိတ်တက်လှုပ်ရှားမှုကိုဒီနှစ်သက်မြန်လို့မှုကမဖြစ်စေဘူးလားဖြစ်စေတယ်တဲ့ကြောင့်ငြိမ်သက်မှုတမာတိစွရင်ကိုလိုလားတောင့်တနေတဲ့တရောကောတူအဖို့ဒီပီတိဟာလေစိတ်တက်ကိုလှုပ်ချောက်ချားစေတတ်တဲ့သဘောတရားတစ်ခုဖြစ်တယ်ဆိုတာညာနဲ့ထင်လာအောင်ဆင်ညာဆင်ညာလိုက်တော့မှဒီပီတိအပေါ်၌အပြစ်ကိုမြင်တော့ပီတိကိုအလိုမရှိတဲ့စိတ်ထားဒီနည်းပြောရင်တော့ပိဋိရှင်နေတဲ့ဒီဒုတိယဇံကိုအလိုမရှိတဲ့စိတ်ထားပိုပြီးငြိမ်သက်နေတဲ့ဒုက္ခဤကကရာကိုတဲ့ဇံက၂ပါးရှိနေတဲ့တတိယဇံကိုလွန်လာတောင့်တနေတဲ့စိတ်ထားဖြင့်ဒီကျင်နေတော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုပဲနှံအာယုံယူလိုက်တဲ့အခါဘာဝနာတမာတိရဲ့စွန့်အင်ကြောင့်ပိဋိပြုတ်ကျသွားတယ်ပိဋိပြုတ်ကျသွားလိုက်တဲ့အချိန်ကကြတော့မှပိဋိယသဝိရာကပိဋိချုပ်ငြိမ်းသွားပြီနော်ကြုံရင်းသွားတဲ့အခါကျတော့ဘာဖြစ်လဲဥပ္ပခကောဇဝိယတိတ္တတောသတံပဇာနောဥပ္ပခကောဇတတ္တယဇံချန္တံကိုပိအညီအမြလေးလို့ရှုလျက်ရှုလျက်လီဝိဟာတိနေထိုင်နိုင်ကြလေပြီတတ္တောသတတိနှင့်ပြည့်စုံသည်ဖြစ်၍၎င်း သမ္ပါဇာနောဇတ်သမ္ပဇိညာဏိပြည့်စုံသည်ဖြစ်ပေ၎င်းဝိဟာသင်နေထိုင်နိုင်ခဲ့သည်ပြီဒီနေရာမှာဥပက္ခကကဥပက္ခဝေဒနာမဟုတ်ပါဘူးတတရမိစ္ဆတရစေတိတ်ပဲအာယုံကိုအညီအမြလစ်လွတ်ရှုနိုင်တဲ့အညီအမြထားနိုင်တဲ့တတရမိစ္ဆတရစေတိတ်ရဲ့စွန့်အင်ကဒီနေရာမှာသိအကောင်လာတဲ့အတွက်မြတ်စွာဘုရားကဒီဥပက္ခကောဆိုတဲ့ဇဂလုံးလေးဖြင့်ဒီတတရဇံကုန်ဂုံပြုတ်ပြီးတော့မြတ်စွာဘုရားကချီးမွမ်းထားတယ်ဒီတတရမိစ္ဆတရစေတိတ်ကသောဘနသာတရဏစေတိတ်ပါကိုယ်လိုဇန်စေတိဇန်စိတ်အစရှိတဲ့ကောင်းတဲ့စိတ်သောဗနစိတ်မှန်ရင်အလုံးရှင်ပြီးဖြစ်နိုင်တဲ့စေတိတ်တစ်မျိုးပဲဒါအဘိဓမ္မာသင်မှုတဲ့ပုဂ္ဂိုလ်တွေကတော့နားလည်ပါလိမ့်မယ်နော်လက်တွေ့ရှိနေတဲ့ပုဂ္ဂိုလ်တွေလည်းနားလည်ပါတယ်ဒီတော့ဗရမဇံမှာလည်းဒီတရဏမိစ္ဆာတရစေတိတ်ကရှင်တယ်ဒုတိယဇံမှာလည်းရှင်တယ်တတိယဇံမှာလည်းရှင်ပါတယ်ရှင်ပါလျက်နဲ့ဗရမဇံတတိယဒုတိယဇံတွေမှာချီးမွမ်းမှုမပြုဘဲတတိယဇံကျမှဘာကြောင့်ချီးမွမ်းရတယ်လို့မေးရင်တော့ဝဒမဇ္ဈမဝိတ္တဝိสารတို့ရဲ့စွန့်အင်ကလှုပ်ချောက်ချမ်းမှုစွန့်အင်တွေကအကောင်နေတယ်ဒုတိယဇ္ဈမပိဋိရဲ့စွန့်အင်ကအကောင်နေတဲ့အတွက်ဝိတ္တဝိสารတွေကသိထင်ရှားတဲ့ပိဋိကထင်ရှားနေတဲ့အတွက်ဒီတရတမိတ္တရတကခေါင်းပြူနိုင်တဲ့သဘောမရှိဘူးနောက်တန်းမှနေရတယ်ရှည်တန်းမှဝိတ္တဝိสารပိဋိတို့ကနေနေတဲ့အတွက်တရတမိတ္တရတစေတိတ်ကနောက်တန်းရောက်နေတယ်ခုတဏိယဇ္ဈမနဲ့စိတ်ကောဝိနေဝိဇ္ဇာရလည်းမရှိတော့ဘူးပိဋိလည်းမရှိတော့ဘူးရှည်တန်းကကောင်းဆောင်နေမရှိတော့တတ္တမိဇ္ဇရကသူကရှည်တန်းတက်လာအဲဒီသူ့ရဲ့အာယုံကသိထင်ရှားလာတယ်သူကသိထင်ရှားနေတယ်ထင်ရှားနေတဲ့အတွက်မြတ်စွာဘုရားကဒီတတ္တဇံမှချူးမှန်းပြီးတော့ဟောနေတာပါနော်ပဋိကလည်းဒီလိုဆိုလို့ရှိရင်အာယုံကိုအငြိမ့်မြလစ်လွတ်ရှုနိုင်တယ်ဆိုလို့ရှိရင်တတိမရှိတော့ဘူးလားလို့မေးတော့တတိလည်းအကောင်းထည့်ရပဲကြည်လင်တော့ပါနေတဲ့ဒီအာနာပါနပြိဘာကနမိတ်ကိုထိုးထွင်းသိတတ်တဲ့သမ္မဇ္ဇဉာဏ်ကလည်းအကောင်းဖြစ်ပဲရှိပါတယ်။အငြိမ့်မြလစ်လွရှုနိုင်တဲ့တတိယဇန်ချမ်းသာကိုပဲလစ်လွရှုထားနိုင်တဲ့တတရမိစ္ဆရတာစေတိတ်ပေါ်လာတော့လဲတတိနဲ့သမ္မဇ္ဇဉာဏ်ကလည်းရော့မတော့ပါဘူးအကောင်းဖြစ်ပဲရှိတယ်လို့ဘုရားရှင်ကဆက်ခေါ်တယ်နော်။နောက်တစ်ခုသူခင်္ဆာကာယေနပဋိသဝေတိဖြင့်သူခင်္ဆာတဏိယဇံချမ်းသာကိုယ်တော်လည်းပဲကာယနာရူပကာယနာမကာယရူပကာယဖြင့်ပဋိသဝေတေသင်ခံစားနိုင်ခဲ့လေပြီ။ဒုခိဉ္စတတ္တိယဇံချမ်းသာကိုယ်တော်လည်းပဲကာယနာနာမကာယဖြင့်ပဋိသဝေတေသင်ခံစားနိုင်ခဲ့လေပြီ။နာမကာယကတော့တည့်ရဲ့ပဲနော်။ဘဝဝိတ္တနည်းအားဖြင့်တော့ရူပကာယကလည်းထိုချင်းကမှခံစားရလို့ပြောခြင်းပြောနိုင်လို့တနည်းဖွင့်ထားတယ်နော်။ဘာပြောတာလဲ။ဒီတော့ဒီတဏှာဇာချက်တော့လေးလေးရှုရဲဆိုရင်ထိုချင်းကမှဒုက္ခဝေဒနာကမရှိတော့ဘူးလားချမ်းချမ်းသာသာခံစားမှုမရှိတော့ဘူးလားလို့မေးတော့ဒုက္ခဝေဒနာကလည်းရှိနေပါတယ်တဲ့နော်ချမ်းချမ်းသာသာလေးပဲခံစားနေတဲ့နာမကာယဖြင့်ချမ်းချမ်းသာသာခံစားတယ်ဆိုတာကဒီတဏှာဇာမှာဒုက္ခဝေဒနာရှင်လျက်ပဲရှိတယ်လို့ဆိုလို့တယ်ရှင်ရင်ဘာကိုခံစားလဲလို့မေးတော့ဒီဂျီနင်တော့ဗာနေတဲ့အာနာပါနပြိဘာကနမိတ်အာယုံရဲ့အယတာလေးကိုပဲသုံးဆောင်ခံစားနေတယ်သုံးဆောင်ခံစားမှုလည်းရှိတယ်။ဘာနဲ့ခံစားလဲလို့မေးတော့နာမကာယနဲ့ခံစားတယ်။ဒါပေမဲ့ရူပကာယကအဲ့ချင်းကမှနှုတ်ပူပန်နေသလားလို့မေးတော့ရူပကာယကလည်းအဲ့ချင်းကမှနာမကာယခေါ်တဲ့ဒီတတိယဇန်စိတ်ကြောင့်ဖြစ်ပေါ်သွားတဲ့စိတ္တမွန်မြတ်တဲ့စိတ္တရုပ်တွေကတကယ်လုံးပြန့်နှံ့နေတဲ့အတွက်ဝါကွမ်းနဲ့မှဝါကွမ်းတစ်ခုကိုစီထဲမှာစိမ့်လိုက်ရင်စီတွေကဝါကွမ်းနဲ့မှစိတ်ဝင်ပြီးသွားတယ်လို့မွန်မြတ်တဲ့စိတ္တရုပ်တွေကတကယ်လုံးထုံမှန်းထားတယ်ပြန့်နှံ့သွားတယ်ပြန့်နှံ့သွားတဲ့အတွက်ရူပကာယဖြင့်လည်းတနည်းအားဖြင့်ဒီတဏှာဇံချမ်းသာကြီးကိုခံစားနေပါတယ်လို့ပြောမယ်ဆိုရင်ပြောနိုင်တယ်ဘောလဲမောမြတ်သောအတွေ့အထိတွေရှိတယ်ဘယ်လိုအတွေ့အထိလဲနည်းနည်းလေးလက်တွေ့ရှိနေတဲ့ပုဂ္ဂိုလ်တွေတော့နားလည်ကောင်းနားလည်လိမ့်မယ်လို့ဘုန်းကြီးထင်ပါတယ်နော်ဘုန်းကြီးတို့ဒီဇံစိတ်ကြောင့်ခုတဏှာဇံစိတ်ကြောင့်အထွတ်အထိပ်ဖြစ်ပေါ်သွားတဲ့သရစ္ဆာယုတ်ကလတန်ယုတ်ကလတန်မှာဓာတ်ခွင့်ကြည့်လိုက်ရင်ယုတ်ပရမသဘောတရားဘယ်နှခုရှိလဲ6ခုဘာတွေလဲပထဝီအာဘောတေဇောဝါယောဝဏ္ဏဂန္ဓရတ္တဩဇာဆိုပြီးယုတ်သဘောတရားဘယ်နှခုရှိလဲ6ခုအဲဒီ6ခုထဲမှာပထဝီဓာတ်ပါတယ်တေဇောဓာတ်ပါတယ်ဝါယောဓာတ်ပါတယ်ဒီပထဝီတေဇောဝါယောဆိုတဲ့ဓာတ်သုံးပါးကိုဘာလို့ခေါ်လဲဖုဒ္ဓဗ္ဗဓာတ်လို့ခေါ်တယ်တွင့်တိလို့ရာကောင်းတဲ့တက်တွေပဲဖုဒ္ဓဘာယုံလို့ခေါ်တဲ့အဲ့ဒီဖုဒ္ဓဘာယုံနေက ဘုန်းကြီးတို့ဒီကုလုံးမှာကာယအတိတ္တတွေအနှံပြားရှိတယ်ဆိုတာကတော့လက်တွေ့ရှိတဲ့ပုံကိုများနားလည်နိုင်ပါတယ်။တနည်းအားဖြင့်ကာယတသက်ကကလတ္တိကဒီကုလုံးထိတဲ့နေရာတိုင်းမှာထိတာကိုသိနိုင်တဲ့နေရာတိုင်းမှာအနှံပြားရှိနေတယ်။ရှိနေခြင်းကကြတော့ဒီစိရိစယုတ်တွေကလည်းဒီကုလုံးကိုပြတ်နှံသွားတော့ဒီကုလုံးမှာတည်ရှိနေတဲ့ဒီကာယအတိတ္တကိုသွားပြီးတော့ဒီဖုဒ္ဓဘတ်တအမိရတဲ့စိရိစယုတ်ကလထဲမှာပါနေတဲ့ဖုဒ္ဓဘတ်တအမိရနေတဲ့ပထဝီတေဇောဝါယောတို့ကသွားပြီးရိုက်ခတ်တယ်။กายအကြည့်တက်ကိုသွားပြီးရက်ခတ်လိုက်တဲ့အချိန်ခါမှာထိုးအချိန်ခါမှာလည်းယောဂီပုဂ္ဂိုလ်ကတဖန်ပြန်ပြီးတော့မိမိခန္ဓာကိုယ်ကိုနည်းနည်းလေးပေါ့လေရှုလိုက်ကြည့်မယ်ဆိုလို့ရှိရင်မောမြတ်သောစိရိစယုတ်တွေကဒီกายအကြည့်တက်တွေကိုတွေ့ထိနေတဲ့သဘောကိုလှမ်းပြီးခံစားမယ်ဆိုရင်ခံစားလို့ရနိုင်တယ်မခံစားဘူးထားဇန်ချတာကိုပဲခံစားနေတဲ့ထားဒီစိရိစယုတ်တွေမောမြတ်သောစိရိစယုတ်ထဲမှာပါနေတဲ့ဖုဒ္ဓဘတ်တအမိရနေတဲ့ပထဝီတေဇောဝါယောတို့ကတကောလုံးမှာပြန့်နေတဲ့ကာယအကြည်တတ်တွေကိုသွားပြီးတော့ကောင်းစွာတွေ့ထိနေတယ်တွေ့ထိနေတဲ့အတွက်ရူပကာယကြီးဖြင့်လေထိုးချင်းကမှခံစားမှုရှိတယ်လို့တဝိုင်သောဤအဖြစ်ပြောမယ်ဆိုရင်ပြောနေနိုင်တယ်ဒါကြောင့်တချို့ယောဂီတွေဟာကြာရှည်မထိုင်နိုင်ဘူးလားထိုင်နိုင်တယ်ဒီဇန်ချမ်းသာလေးတွေရရှိတဲ့အချိန်ခါမှာကြာရှည်မထိုင်နိုင်ဘူးလားထိုင်ထိုင်တဲ့ခါမှလည်းပေါ့ပေါ့ပါရှိတယ်ခန္ဓာကိုယ်ကလည်းအတွေ့အထိသိကောင်းနေတယ်တချို့ဒီလိုပြောကြတယ်အဲ့ဒါဒီသဘောတရားကိုရည်ရွယ်ပြီးတော့ဘုရားရှင်ကကိုဟောနေတာပါနော်ဒုက္ခင်္ဆာတဏျံဇံခန္ဓာကိုယ်တော်လည်းပဲကာယေနအနာမကာယဖြင့်ပရိတဝေတေသိခံစားနိုင်ခဲ့လေပြီယန္တရိယအာသိခန္တိဥပခခောတတိမာဒုက္ခဝိဟာရီတိတဏျံဇာနာဥပတံပိစဝိဟရတိယန္တယင်တတ္တယဇံချမ်းသာကိုခံစားနေတဲ့ပုဂ္ဂိုလ်ကိုဥပခကောတတိမာဒုက္ခဝိဟာရိတိတတ္တယဇံချမ်းသာကိုလင်းလင်းရှုနိုင်သူတတိရှိသူချမ်းသာစွာနေလေးရှိသူဟူ၍အရိယာဖျက်ဆက်ရှိသောအရိယာတော်ကောင်းတို့သည်အာသိခန္တိစီချိမဇကမြောင်စံပြောကြတော်မူကြလေကုန်မည်တန်တတ္တယဇံနထောတတ္တယဇံတို့ဥပတံပိစ္စပြေဆုံးကရောက်စေ၍အဟံငါဖျားသည်ဝါငါဖျားအလောင်းတော်သည်ဝိဟာသည်နေထိုင်နိုင်ခဲ့လေပြီဖျားမဖြစ်ခင်အပိုင်းလေးပဲနော်ဒီတော့ဒီတတ္တယဇံချမ်းသာကိုပဲဖျားဆက်ရှိသောအရိယာတော်ကောင်းတွေကတတ္တယဇံချမ်းသာကိုခံစားနေတဲ့ပုဂ္ဂိုလ်ကိုဥပခကတတ္တယဇံချမ်းသာကိုလိလိရှုထားနိုင်တဲ့ပုဂ္ဂိုလ်တတိမာတတိရှိတဲ့ပုဂ္ဂိုလ်ဒုက္ခဝိဟာရီချမ်းသာစွာနေထိုင်လေးရှိတဲ့ပုဂ္ဂိုလ်ဆိုပြီးတော့ဒီလိုချီးမွမ်းကြတယ်။ဘုရားဆက်ရှိသောအရိယာတော်ကောင်းတို့ချီးမွမ်းနေတဲ့ဒီတတ္တယဇံကိုရောက်ပြီးတော့ငါဘုရားအလောင်းတော်သည်နေထိုင်နိုင်ခဲ့ပါရဲ့နော်။နောက်တစ်ခုဒုက္ခတာဇာပဟနာဒုက္ခတာဇာပဟနာပုဗ္ဗေဝံဒေါမနတာဒေါမနတာနံအထင်ကမအဒုက္ခမဒုက္ခဥပက္ခတတိပါရိသုတ်တေသရုတ်တံဇဏံဥပတံပိစ္ဆဝိဟာတိဒုက္ခတာသဒုက္ခဝေဒနာကိုလည်းပဲဘာဟနာဒုက္ခတာသဒုက္ခကိုလည်းပဲဘာဟနာပယ်ရှားနိုင်ခြင်းကြောင့်ဒုက္ခတာသဒုက္ခဝေဒနာကိုလည်းပဲဘာဟနာပယ်ရှားနိုင်ခြင်းကြောင့်ပုဗ္ဗေဝရှင်းမစွာကပင်လျင်တော်မနတာဒေါမနတာတဏ္ဍောမနတာဝေဒနာဒေါမနတာဝေဒနာတို့၏အထင်ကမှချုပ်ငြိမ်၍သွားခြင်းကြောင့်အဒုက္ခမဒုက္ခဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်သောဥပခာတတိပါရိသုတ်တိတဏ္ဍာမိစ္ဆတတာဟုခေါ်ဆိုသောဥပ္ပခာနှင့်ရှင်သောတတိထေဝဉ္ဇဉ်စင်ကြခြင်းကြောင့်ထင်ရှားဖြစ်ပေါ်၍လာရသောသရုတ်တဇာနသရုတ်တဇာသောဥပ္ပတံမိစ္ဆပြည့်စုံကပ်ရောက်စေ၍ဝိဟာသိနေထိုင်နိုင်ခဲ့လေပြီ။ဘုရင်ကကြည်လင်တော့ပါနေတဲ့အာနာပါနပြိဘာကနမိတ်ကိုအာယုံယူပြီးတော့ဆိုကြစို့နော်။နမူနာတစ်ခုပါ။ဘုရားအလုံးတော်ကတော့ဒီမှာကတိုင်းစေပါတမပတ်ရှင်ပါတွေကိုပါအလုံးပွားနေတာပါ။အဲ့လိုကြည်လင်တော့ပါနေတဲ့အာနာပါနပရိဘကနမိတ်ကိုအာယုံယူပြီးတော့ဘွားနိုင်ပြီဆိုကြစို့နော်ဘွားလိုက်တဲ့အခါမှာတတ္တယဇံဆက်ပြီးဝတိဘောင်ငါတဲ့နေနဲ့အောင်လဲလေ့ကျင့်ပြီးပြီထိုချိန်ခါမှာသရုတ်တဇံကုကျင်တဲ့တတော်ကောင်းကဘာဆင်းရမလဲဒီတတ္တယဇံဒီပရမဇံယံအဲဒုတိယဇံယံသူနဲ့ဤတဲ့ဒါကအပြစ်တစ်ခုနောက်တစ်ခုကဒုက္ခဝေဒနာကိုပြန်ပြီးစမ်းစစ်ကြည့်ပါအာယုံတစ်ခုသည်ချမ်းသာတယ်ချမ်းသာပြီဆိုရင်ချမ်းသာတဲ့အာယံတစ်ခုကိုခံစားခဲ့မှစိတ်ဓာတ်ဒီနဲ့နဲ့လောက်တော့လှုပ်ရှားမှုမရှိဘူးလားရှိနေတယ်ပြုံပြုံပြုံပြုံပြုံပြုံပြုံပြုံဟုတ်လားကိုကြိတ်တဲ့အာယံလေးတစ်ခုကိုစားလိုက်ရပြီဆိုရင်ဘာဖြစ်မလဲပြုံပြုံပြုံပြုံပြုံပြုံပြုံပြုံဖြစ်တယ်လှုပ်ရှားမှုရှိတယ်လားမရှိဘူးလား ရှိနေတယ်။ဒါကြောင့်ဒီဒုက္ခဝေဒနာနဲ့လှုပ်ရှားမှုရှိတဲ့ဒါကအကြောင်းတစ်ခု။နောက်အကြောင်းတစ်ခုကတော့ဒီဒုက္ခဝေဒနာအာယံတစ်ခုကချမ်းသာပြီဆိုရင်ချမ်းသာတဲ့အာယံကိုခံစားနေတဲ့ဒုက္ခရဲ့နောက်ဆွဲမှာဒုက္ခဝေဒနာရဲ့နောက်ဆွဲမှာရာဂဥဒ္ဒယကိဝနေတယ်လို့ဘုရားဟောထားတာရှိတယ်။အာယံတစ်ခုကိုခံစားတယ်လို့ချမ်းသာဒုက္ခအတွေ့အထိလေးရပြီဆိုရင်ဒီအာယံအကိုတွဲတံမင်မောနေတဲ့တဏှာတရားဒီကပ်ပြီးတော့ပူးတွဲပြီးတော့ပါလာတတ်တဲ့သဘောမရှိဘူးလားရှိရှင်ချင်းကြောင့်ဒီတဏှာဇန်ချမ်းသာလေးကိုတွဲတံနေတဲ့သဘောလေးဝင်ကောင်းဝင်နိုင်တယ်နော်ဆိုလိုတာကရာဂယံတုံနဲ့အလွန်မနိကဘူးလားနိကနေတယ်ဒါကအပြစ်တစ်ခုဥပ္ပခာဧကဂရခေါ်တဲ့ဇန်ကနှစ်ပါးရှိနေတဲ့သရုဒ္ဓဇန်ကပုံငိမ့်တဲ့တယ်လို့ဒီလိုနှလုံးပတ်ရအဲဒီလိုနှလုံးပတ်ပြီးတော့ဒတိယဇန်အပေါ်၌လိုလားငဲ့ွက်တသက်သက်ရှိနေခြင်းနိကတိကိုကုန်ခန်းရန်ဆိုတဲ့ဥတည်ချက်ဖြင့်သရုဒ္ဓဇန်ကိုရောက်စီရမယ်ဆိုတဲ့ဥတည်ချက်ဖြင့်ဒီကျင်းတော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုပဲစိုက်ပြီးရှုနေပါတနည်းပြောရင်တော့ဒီနမိတ်ထဲမှာဘာဝနာစိတ်ကလေးကိုနင်းမြုပ်နေအောင်နှစ်ထားလိုက်ပါတဲ့နော်အဲ့ဒီအချိန်ခါမှာဒုက္ခလည်းပြုတ်သွားမယ်ဒုက္ခတွေလည်းပြုတ်သွားမယ်နော်သောမနတာသောမနတာဝေဒနာတွေလည်းပြုတ်သွားမယ်ဒါဖြင့်ဒါတွေကခုမှပြုတ်သလားဆိုတော့မဟုတ်ဘူးနော်ဟိုးရှေ့ရခင်တဲ့ကပြုတ်ပြီးသားဖြစ်ပါတယ်ဒါပေမဲ့ရှေ့ရခင်ကရှေ့ရခင်ဆိုတာကပရမဇန်ရဲ့ဥပ္ပစရခဏဒုတိယဇန်ရဲ့ဥပ္ပစရခဏတတိယဇန်ရဲ့ဥပ္ပစရခဏသရုတ်တဇာရဲ့ဥပ္ပစရခဏခေါ်တဲ့ဒီဥပ္ပစရတမာတိခဏတွေမှာတက်ကဒီဒုက္ခ